Welcome to the Voice of America in Burmese.
အင်္ဂလန်ညောင်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်တန်ကနေနိုမာ29ရက်တနင်္ဂနွေနေ့ည5:00မှာပါသောအစီအစဉ်တွေကိုဒီမှာစံတော်ချိန်9:00ကနေစံတိုင်းအထိလိုင်းလို့မီတာ32.3မှနဲ့50တင်နဲ့လိုင်းလံမီတာ190လို့ပြင်VOF Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ ဆော်ဒီအာရေဗျနိုင်ငံကအခုနှစ်ဦးဆောင်ကျင်းပတဲ့G20လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရေဗျဘုရင်ဆာမန်ကမနေ့ကဖွင့်လှစ်ခဲ့ပါတယ်။အင်တာနက်အွန်လိုင်းကနေဗီဒီယိုနဲ့တစ်ဆင့်ပြုလုပ်တဲ့မနေ့ကအစည်းအဝေးအတွင်းမှာတော့အဖွဲ့ဝင်နိုင်ငံအားလုံးကကမ္ဘာလူမှုအတိုင်းအဝိုင်းတစ်ခုလုံးကိုဗစ် -19 ကာကွယ်ဆေးကိုဈေးသက်သက်သောသာနဲ့အညီမျှရအောင်လုပ်ကြဖို့ကတိပြုပြောဆိုခဲ့ကြပါတယ်။ဂျပန်ဝင်ကြီးချုပ်အင်္ဂလာမာကာကတော့ကိုဗစ် -19 ကာရောဂါကိုတားဆီးနိုင်ဖို့အတွက်နိုင်ငံတိုင်းကာကွယ်ဆေးကိုဈေးသက်သက်သောသာနဲ့ရနိုင်ဖို့လိုအပ်ကြောင်း
Herzlichen Dank für die Initiative zu diesem Side-Event.
ကယောဂနဲ့ပတ်သက်ပြီးနိုင်ငံတိုင်းကကုပါသာကူတုံ့ပြန်နိုင်ဖို့ကျိုးပန်းနေကြသလိုကမ္ဘာလုံးတိုင်းတာနဲ့တုံ့ပြန်ဖို့အတွက်လိုအပ်တာကိုလည်းထည့်ဝင်ဖို့လုပ်နေကြပါတယ်။ဒါကကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုဖြစ်တာကြောင့်ဒီကယောဂကိုကမ္ဘာလုံးဆိုင်ရာကျိုးပန်းမှုနဲ့ပဲကျော်လွှားနိုင်မှာဖြစ်တယ်လို့ဂျန်နီဝန်ကြီးချုပ်မာခေါကပြောသွားတာဖြစ်ပါတယ်။
ဂျာမနီနိုင်ငံကတော့ကာယောဂကိုတိုက်ဖြတ်ဖို့အတွက်ယူရို5,500,000ဝန်ကြီးချုပ်မာခေါကကတိပြုထားပါတယ်။
ဒါပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံကထုတ်မဲ့စပတ်နစ်ဗီကာကွယ်ဆေးကိုအကူအညီပေးသွားမှာဖြစ်ပြီးတော့တရုတ်နိုင်ငံကလည်းကာကွယ်ဆေးကိစ္စနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ကမ္ဘာတစ်ဝန်းကိုဗစ် -19 ရောဂါကူးစက်မှုတွေ57ဆုံးသူတိတိယမှ၄သန်းလောက်ရှိလာတဲ့အချိန်မှာဒီညီလာခံကိုကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကကျင်းပခဲ့တဲ့ဒီ ောက်ပွဲရလဒ်ကိုအတည်ပြုနိုင်တယ်လို့ဖက်ဒရယ်တရားသူကြီးတဦးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲရလဒ်ဒီအရဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပန်ဆယ်ဗေးနီးယားပြည်နယ်မှာမဲရီအတွက်800,000ကျော်နဲ့အနိုင်ရထားတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတရားရုံးကတားဆီးမိန်ချပေးဖို့အတွက်တောင်းဆိုတာကိုအမေရိကန်ခရိုင်တရားသူကြီးမက်ဂျူဘရန်ကစနေနေ့ကပယ်ချလိုက်တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ထဲမှာတော့သမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဘက်ကရှောင်လဲချက်တွေဟာသက်တည်ထောက်ထားခိုင်ခိုင်မာမာပြသနိုင်ခြင်းမရှိဘဲခံမှန်းပြီးဆွဆွဲပြောဆိုနေတာသာဖြစ်တယ်လို့ဆိုပြီးတော့ပြောထားပါတယ်။သမ္မတထရမ့်အနေနဲ့ရွေးကောက်ပွဲနိုင်ရဖို့ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့အထူးကိုယ်စားလှယ်မဲ20အပြင်တခြားပြည်နယ်တချို့ကအထူးကိုယ်စားလှယ်မဲတွေလည်းလိုအပ်နေတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့သူ့ရဲ့ရှေ့နေတွေကတော့ဒီဆုံးဖြတ်ချက်ကသူတို့အနေနဲ့ဒီအမှုကိုအမေရိကန်တရားရုံးချုပ်ကိုအမြန်တက်နိုင်အောင်လုပ်ပေးတာဖြစ်တဲ့အတွက်အပြူသဘောဆောင်တဲ့တိုးတက်မှုဖြစ်တယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန US Agent အဖွဲ့ရဲ့အကြီးအကဲ Michael Pike အပါအဝင်ဒီအဖွဲ့ရဲ့တာဝန်ရှိသူတွေအနေနဲ့ US Agent မြက်လောက်မှာရှိတဲ့ VOA ပါဝင်တခြားသတင်းဌာနတွေရဲ့သတင်းလွတ်လပ်ခွင့်နဲ့သတင်းလောက်တွေရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကိုဝင်ရောက်ဆွတ်ဖတ်နေတာတွေကိုတားဆီးတဲ့ကနဦးတားမြစ်တဲ့အမိန့်တစ်ခုကို Washington DC မှာရှိတဲ့ Federal ခရိုင်တရားရုံးကတောက်ကြနေကချမှတ်လိုက်ပါတယ်တရားလိုတွေဘက်ကတောင်းဆိုတဲ့ပနားမတားမြစ်တဲ့အမိန့်ကိုတစ်စိတ်တစ်ပိုင်းခွင့်ပြုလိုက်တယ်လို့ Washington DC KI တရားရုံးတရားသူကြီး Barrow Howard ကစီရင်ချက်ထဲမှာပြောထားပါတယ်။အခုလိုအမိန့်ထုတ်ပြန်လိုက်တာကတရားရုံးကအမှုကိုစစ်ဆေးဆောင်ရွက်တာတွေမလုပ်ခင်မှာ US AGM တာဝန်ရှိသူတွေဘက်ကနောက်ထပ်ဝင်ရောက်ဆက်ဖက်တာတွေမလုပ်ဖို့တားဆီးတဲ့အနေနဲ့အခုလိုချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ပြည်သူ့သမား Emmanuel Macron ကမွတ်စလင်တွေကိုဆက်ဆံတာဟာဒုတိယကမ္ဘာစစ်တွင်နာဇီတွေကဂျူးတွေကိုဆက်ဆံတာနဲ့တူတယ်လို့ပါကစ္စတန်ဆိုရဝန်ကြီးတူကပြောလိုက်တာနဲ့ပတ်သက်ပြီးပါကစ္စတန်အာဏာပိုင်အနေနဲ့ဒါကိုပြန်ရုပ်သိမ်းဖို့ပြည်ထောင်နိုင်ငံရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။ပြည်ထောင်နိုင်ငံရဲ့မဂ္ဂဇင်းတစ်ခုမှဖော်ပြခဲ့တဲ့တမန်တော်မူဟာမက်ရဲ့ရုပ်ပုံနဲ့ပတ်သက်ပြီးပါကစ္စတန်နဲ့ပြည်ထောင်နိုင်ငံကြားပဋိပက္ခတွေဖြစ်နေချိန်မှာပါကစ္စတန်ဆိုရရဲ့လူခွင့်ဆိုင်ရာပြည်ထောင်စုဝန်ကြီးချရီမာဇာရီက Twitter ကနေမနေ့ကအဲ့လိုပြောလိုက်တာပါ။အဲ့ဒီရုပ်ပုံကြောင့်မွတ်စလင်ကမ္ဘာမှာအထူးသဖြင့်ပါကစ္စတန်နိုင်ငံမှာအကြီးအကျယ်ဒေါသထွက်ပြီးတော့ဆန္ဒပြရာတွေလည်းဖြစ်ခဲ့ပါတယ်။ဒီပေါ်မှာပြည်ထောင်နိုင်ငံရေးဝန်ကြီးဌာနကတော့အပြင်းထန်ပြစ်တင်ရှုတ်ချကြောင်းမနေ့စနေနေ့နောက်ပိုင်းကပါကစ္စတန်တန်ယုံကိုပြောကြလိုက်ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်နိုင်ပါတယ်ရှင်ကျွန်မခွားညိုပါအမေရိကန်ပြည်ထောင်စု Johns Hopkins ကိုရိုနာဗိုင်းရပ်စ်အရင်းမြစ်ဌာနရဲ့မှတ်တမ်းအရ COVID-19 ကူးစက်ခံရသူပေါင်းစနေနေ့က12သန်းကျော်သွားပါပြီ။တစ်ချိန်တည်းမှာပဲအမေရိကန်ဆေးဝါးနဲ့စားစာကြီးကြပ်ရေးဌာန FDA က COVID-19 ရောဂါကိုကိုခံစွမ်းအားနဲ့ရောဂါကိုတိုက်ဖျက်နိုင်မဲ့ပရိပစ္စည်းသုံးကုထုံးကိုအရေးပေါ်သုံးခွင့်ပြုလိုက်ကြောင်းစနေနေ့ကကြေညာခဲ့ပါတယ်။ဒီကုထုံးနဲ့သမ္မတဒေါ်နယ်ထရမ့်ကိုကူတာခဲ့တာဖြစ်ပါတယ်။The Regeneron Pharmaceutical Institute ကဆေးသုံးမျိုးသုံးဆွဲကုသတဲ့ကုထုံးကို FDA ကကိုဗစ်အရေးပေါ်အခြေအနေအတွက်အတည်ပြုပေးခဲ့တာပါ။ဒီကုထုံးကိုအသက်65နှစ်နဲ့အထက်ပါဝင်အရွယ်ရောက်သူတွေမှာရောဂါတိတ်မပြင်းထန်တဲ့အခြေအနေနဲ့အလယ်အလတ်ခံစားရရင်သုံးနိုင်ပါလိမ့်မယ်။ကနေဒါနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတစ်နေ့ကို2000အထိတက်လာမယ်လို့မျှော်လင့်ကြောင်းလူထုကျန်းမာရေးအရာရှိချုပ်ဒေါက်တာ Theresa Tam ကသတိပေးပါတယ်။ဥရောပမှာလက်ရှိရင်ဆိုင်နေရတဲ့ COVID ရောဂါဒုတိယလှိုင်းကိုအစိုးရတွေကအသေးချာကန့်တွဲထိန်းချုပ်မှုမလုပ်ရင်2021ခုနှစ်အစောပိုင်းမှာ COVID တတိယလှိုင်းဖြစ်လာမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ဆိုင်ရာအထူးသံတမန်ကပြောလိုက်ပါတယ်။အခုဖြစ်နေတဲ့ဒုတိယလှိုင်းအတွက်လိုအပ်တဲ့အခြေခံစည်းကမ်းတွေကိုမချမှတ်ဘူးဆိုရင်ဒီနှစ်အစောပိုင်းမှာတတိယလှိုင်းတန်ကိုခံစားကြရလိမ့်မယ်လို့မစ္စတာဒါဗစ်နာဗာရိုကပြောခဲ့တာပါ။အာရှမှာတော့တောင်ကိုရီးယားလိုနိုင်ငံတွေဟာရောဂါထိန်းချုပ်မှုအောင်မြင်နေပြီးကူးစက်မှုတွေအခုကျဆင်းလာနေတဲ့အကြောင်းမစ္စတာနာဗာရိုကကြေညာပါတယ်။လူတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်လို့မရအောင်စည်းကမ်းတွေကိုအပြည့်အဝလိုက်နာကြပါတယ်။အချင်းချင်းခက်လန်းလန်းကပဲနေကြတယ်။နှာခေါင်းဆီးတွေတက်ကြတယ်။နေမကောင်းဖြစ်ရင်သီးသန့်ခွဲပြီးတော့နေတယ်။လက်တွေနဲ့အပေါ်ရံမျက်နှာပြင်တွေကိုဆေးကြောကြတယ်။ဒီနည်းနဲ့အုပ်စုလိုက်ကူးစက်မှုကိုကာကွယ်ခဲ့ကြတယ်လို့သူကပြောခဲ့တာပါ။ဒါပြင်အာရှနိုင်ငံတွေဟာကန့်သတ်စည်းကမ်းတွေကိုအချိန်မတိုင်သေးပဲပြန်ပြီးတော့ဖြည့်လျှော့ပေးတာမျိုးတွေလည်းမလုပ်ကြဘူးလို့သူကပြောခဲ့ပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာ COVID-19 ကပ်ရောဂါကိုတတိယလှိုင်းဖြစ်ရိုက်ခတ်ကူးစက်မှုကာကွယ်ထိန်းချုပ်ဖို့စီကံကန့်သတ်ချက်အသစ်တွေထုတ်ပြန်လိုက်ပါတယ်။ကပ်ရောဂါတတိယလှိုင်းပြည့်ဝရိုက်ခတ်နေပြီးအခြေအနေဟာအင်မတန်လေးနက်စိုးရိမ်စရာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖက်နီယောင်ဟူးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အင်ကနေကစပြီးစိုးမြို့တော်နဲ့နားတဝိုက်မှာအရက်ဆိုင်နဲ့ညကလိုက်တွေပိတ်ကြရမှာဖြစ်ပါတယ်။ဘာသာရေးပွဲတွေ၊အားကစားပွဲတွေလို့စုဝေးပွဲတွေကိုလည်းအရေးအတွက်နဲ့ကန့်သတ်ပါတယ်။စားတောက်ဆိုင်တွေမှာလည်းည9နာရီကျော်တာနဲ့ဆိုင်ထဲမှာထိုင်ပြီးတော့စားတောက်ခွင့်မရှိတော့ပါဘူး။စနေနေ့ညတကောင်ရန်ထိကိုရိုနာဗိုင်းရပ်စ်အတည်ပြုလူနာ330ရှိခဲ့ကြောင်းကိုရီးယားယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန KDCA ကပြောပါတယ်။ဒီအရေးအတွက်ဟာတောက်ကြနေက386ယောက်ထဲရော့ကျသွားတာဖြစ်ပေမဲ့လူ300ထက်ကိုကူးစက်နေတာကတော့90ဆက်တိုက်ရှိနေပြီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အခုလိုယောဂထိန်းချုပ်ရေးတင်းကျပ်တဲ့လမ်းညွှန်ချက်တွေချမှတ်ထားပေမဲ့လည်းဒီဇင်ဘာလ3ရက်နေ့မှာနှစ်စဉ်ဖြည့်ဆို့နေကြတက္ကသိုလ်ဝင်ခွင့်ဖြည့်ဆို့ကြဖို့ကိုတော့ခွင့်ပြုပေးထားပါတယ်။ကိုရီးယားနိုင်ငံဟာအသွားလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ဘဲနဲ့ယောဂအကြီးအကျယ်မပြန့်ပွားအောင်ယောဂဖြစ်ပွားမှုခြေရာကောက်တာစမ်းသပ်စစ်ဆေးတာနဲ့တိကျခွဲထားစောင့်ကြည့်မှုတွေကိုတိတိကျကျဆောင်ရွက်ခဲ့ပါတယ်။အာဖဂန်နစ္စတန်ရဲ့မြို့တော်ကာဘူးမှာစနေနေ့အစောပိုင်းကအမြောက်ဆန်တွေနရာဇန်လောက်ကြားရောက်ပောက်ကွဲခဲ့လို့အ ਨੇ စုံလူ၈ယောက်သေဆုံး31ယောက်ဒဏ်ရာရခဲ့တဲ့အကြောင်းပြည်ရွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ဒီအမြောက်ဆန်တွေဟာအီရန်တန်ယုံတွေကိုလည်းကြားခဲ့ကြောင်းအီရန်တန်ယုံကပြောပါရယ်ကုလတွင်ရေးမှူးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာအာဖဂန်နိုင်ငံမှာငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေကတဆင့်ပြည်ပခန့်တွေကိုလျှော့ချနိုင်ပြီးတိုက်ခိုက်မှုတွေကြောင့်တည်ကြည်ပြက်စီးနေကြရတာတွေကိုအဆုံးသတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဖော်ပြထားတယ်လို့ကုလထွေထွေတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရကပြောပါရယ် VOA ရဲ့တင်းငွေတွေနေညာပဲထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တချို့ကိုသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်နားဆင်ကြရမှာပါရှင်။နိုဝင်ဘာလ၈ရက်နေ့ထွေထွေရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရဖွဲ့စည်းရေးအတွက်အဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ဦးဆောင်တဲ့ NLD ဗဟုအလုံးမှုဆောင်တွေအပြင်အုပ်ချုပ်ရေးပိုင်းမှာတွေ့ကြုံရှိသူတွေရဲ့အကြံဉာဏ်ကိုပါယူပြီး အသက်လျော်ဆုံးပုဂ္ဂိုလ်များရွေးချယ်နိုင်ဖို့စတင်ဆောင်ရွက်နေပါပြီ။လက်တလောပြည်တွင်းသတင်းဌာနတွေမှထင်ကျေးပေးပြောဆိုနေကြတဲ့ Beta Institute အဖွဲ့ကဥမျိုးရန်နောင်သိန်းရဲ့ပုဂ္ဂိုလ်ရေးဆိုင်ရာသုံးသပ်ပြောဆိုချက်တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လုံးဝသက်ဆိုင်ခြင်းမရှိပါကြောင်းအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမြို့ညွန့်က VOE ကိုပြောပါတယ်။ဥသားညွန့်ကဆက်သွယ်မေးမြန်းထားတာပါရှင်။
NLD ပါတီကဒီအစိုးရအသစ်တွေပြောင်းစုရောပြည်နယ်နဲ့တိုင်းနယ်ပါမှာလူရွေးပြီးတော့ပြင်ရမှာပေါ့အဲ့တော့အဲ့ဒီလုပ်ငန်းစဉ်တွေပတ်သက်ပေါ့လုပ်ငန်းစဉ်တွေစနေပြီလားအဲ့ဒါနဲ့ပတ်သက်လို့အဲတို့ဘယ်သူတွေကကြီးကြပ်ပြီးလို့ဥဆောင်လုပ်မလဲခင်ဗျာ
ဒါကတော့ကျွန်တော်တို့လုပ်ငန်းစဉ်တွေစနေပြီလို့ပြောလို့ရပါတယ်အားလုံးဆုံးဖြတ်ချက်ကတော့နောက်ဆုံးမှကြာမှာပါတော့ဒါကဘယ်သူကကြီးကြပ်မလဲဆိုတော့ကျွန်တော်တို့ဘိုးလုံးဆောင်ဖွဲ့ဘိုးလုံးဆောင်ဖွဲ့ရဲ့အခုဥဆောင်နေတဲ့ဒေါက်တာသုံးမင်းမောင်နော်သူကဒီဆောင်ပါမယ်ဒါဒီမဲ့ကျွန်တော်တို့ဒါနိုင်ငံကြီးမဟုတ်ဘဲနဲ့ဒါအုပ်ချုပ်ရေးအဖွဲ့ဝင်တွေမှဖြစ်တဲ့အတွက်အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းဒီနေရာမှာအကြံဉာဏ်ပေးတာအဲပါဝင်ဆုံးဖြတ်တာတွေမှာတော့ပါပါလိမ့်မယ်ခင်ဗျ
ာ။အော်ဆိုလိုတဲ့သဘောက energy seed စီတံမကပဲနဲ့တခြားအုပ်ချုပ်ရေးဘက်မှာတာဝန်ရှိတဲ့အရေးပါတဲ့လူတွေပါထည့်ပြီးစဉ်းစားပါဝင်မဲ့သဘောပေါ့။အ
ဲကျွန်တော်ဆိုတာကကျွန်တော်တို့အုပ်ချုပ်ရေးတာဝန်ကြီးထားတဲ့လူတွေအားလည်းကျွန်တော်နိုင်ငံကြီးအနေနဲ့ပုံဖယ်နေဒီအုပ်ချုပ်ရေးပိုင်းဖြစ်တဲ့အတွက်သူရဲ့အကြံဉာဏ်လည်းပါမယ်လို့ပြောတာပါသူတို့ကလည်းဘုံစီစီလည်းဖြစ်ပါတယ
်ဒီလိုလူတွေရွေးချယ်တဲ့နေရာမှာဘလို့ဦးစားပေးရွေးချယ်ဖို့အတွက်စီစီအနေနဲ့ဆွေးနွေးဆုံးဖြတ်ထားလိုက်ခင်ဗျာ
အဲ့ဒါတက်တော့ကျွန်တော်ဒုတိယခံနေဆရာဒေါက်တာဇော်မင်းမောင်ကိုကျေးဇူးတော်ပြောပြပါပြီအဓိကအပြင်နိုင်ငံကြီးရာနော်လက်ထိပ်ကျအဲ့ဒီကြောင့်ရည်ချင်းပြွားတယ်လို့ဖြစ်မယ်။နောက်ပြီးပေးအပ်တဲ့တောင်းနဲ့ဟိုထမ်းအောင်နိုင်တဲ့ရည်ချင်းပြွားတယ်လို့ဖြစ်မယ်။ဟောဒီနှစ်ချက်ပမာအဓိကထားပြီးရေးမယ်လို့ဆရာပြောသွားပါတယ်။အဲ့တော့အဲ့ဒီနှစ်ချက်ကိုမျှအောင်ဟောဒီလိုလူမျိုးပါတဲ့နဲ့ဆရာကိုညမြတာနာပါဝင်တော့ခေဒီနိုင်ပြီးရွေးချယ်သွားမယ်လို့ပြောထားပါတယ်
။ကျွန်တော်နောက်တစ်ခုမေးချင်တာကဆိုရသည့်ကုနီယာအပြောင်းလဲတွေခတ်ထားရင်းနဲ့ပတ်သက်လို့ပေါ့နော်။ Beta Institute ကဒေါက်တာကုမျိုးရန်အောင်သိန်းကလည်းအင်တာဗျူးမှာပြောဆိုနေတာမျိုးရှိပါတယ်ခင်ဗျာအဲ့တော့ Beta Institute ဆိုတာကလည်း NLD ကနေပြီးတော့ဖွဲ့ထားတယ်ဆိုတာကျွန်တော်သိထားပါတယ်ဒီပြောဆိုချက်တွေဒီသဘောထားတွေကလူလူကိုတွေ့ဖိုက်ပြီးတော့ NLD ဘက်ကသတင်းပေးနေတယ်လို့ယူဆနိုင်မလားခင်ဗျာ
ဟောဒါတော့လုံးဝမဟုတ်ပါဘူးခင်ဗျာဒါဦးမျိုးရန်အောင်သိန်းရဲ့ပုံကိုရေးသဘောထားတွေပဲဖြစ်ပါတယ်အဖွဲ့ရဲ့သဘောထားလုံးဝမဟုတ်ပါဘူးခင
်ဗျာဟုတ်လက်ရှိတော့ NLD မှာကုမျိုးရန်အောင်သိန်းကတာဝန်မရှိဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ Beta Institute ကရောဒီ report တွေအစီအစဉ်စာတွေတုံ့တက်ချက်တွေထုတ်ထားတာရှိတော့ NLD အယူဆအဲ့ဒီမှာထင်ရတယ်လို့ကျွန်တော်တို့မှတ်ယူလို့ရမလား
အမဟုတ်ပါဘူးခင်ဗျာဒါ Beta Institute ရဲ့သူ့ရဲ့ဒီပြီးတော့မပေါ်တာပဲဖြစ်ပါတယ်အဲ့
တော့ NLD နဲ့ Beta Institute ကပတ်သက်လား
ကျွန်တော်တို့ရဲ့တော့ပြင်ထားပြီးလုပ်ရချင်မှာတော့ပါဝင်ပြီးကူညီခဲ့တာရှိပါတယ
်ဟုတ်ကဲ့လက်ရှိတော့
ဟုတ်ကဲ့အဖွဲ့ရဲ့ပြည်ကြီးပုံတွေမှာတော့ပြင်နေရမှာမပါပါဘူး
ကူမျိုးရနောင်တင်အင်တာဗျူးတစ်ခုမှာသမရဦးဝင်းမြင့်နဲ့ပတ်သက်လို့ပေါ့နော်ဒါတေးချာချာမရှိဘူးဒါပေမဲ့ဖွဲ့စည်းမှုတွေမှာရှမ်းဝကြီးကျုံမပါနိုင်ဘူးဒီလိုပြောဆိုချက်တွေရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့ဒါကဗီရာရဲ့သဘောထားပဲလားအင်တာဒီကဒါနဲ့ပတ်သက်လို့ဘာပြောနိုင်မလဲခင်ဗျာ
ဒါကတော့ဦးမျိုးရနောင်တင်ရဲ့သဘောထားပါခင်ဗျာကျွန်တော်ရဲ့သဘောထားလုံးဝမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်
အခုဆက်ပြီးတော့စီးရဲတက်မှမှုပြိပခါတွေဖြစ်ခတ်မှုတွေရှိနေတဲ့ကြောင်မဲမြို့ပါဝင်ရှမ်းပြည်နယ်ရဲ့နယ်မြေဒေသတည်ငြိမ်ရေးနဲ့ဒေသရင်းတရားဥပဒေစိုးမိုးမှုရှိရေးတွေမှာအစိုးရတာဝန်ရှိတဲ့သူတွေဘက်ကတာဝန်ယူမှုတာဝန်ခံမှုအားနည်းချက်တွေနဲ့စိန်ခေါ်မှုတွေရှိနေတယ်လို့ရှမ်းလွတ်တော်ကိုယ်စားလှယ်တွေနဲ့ရှမ်းဒေသခံတွေပြောဆိုလိုက်တဲ့အကြောင်းကျွန်မစုမုံစုစည်းတင်ပြပေးချင်ပါတယ်။ရှမ်းပြည်နယ်တွင်းမှာအထူးသဖြင့်ရှမ်းမြောက်ဘက်မှာအစိုးရတပ်နဲ့ဒိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစီးရဲတင်မာမှုတွေတိုက်ပွဲတွေမကြခဏဖြစ်နေတာကြောင့်ဒေသခံပြည်သူတွေရဲ့အေးချမ်းလုံခြုံမှုဟာစိုးရိမ်စရာဖြစ်နေတာပါ။ဒီလိုအနေထားမှာမနေ့ညနေခင်းတုန်းကရှမ်းပြည်နယ်မြောက်ပိုင်းနောင်ပိုင်ကျေးရွာအုပ်စုပင်ထိန်ရွာကနေအိမ်မှာNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ကြောင်မဲမြို့နယ်အမျိုးသားလွှတ်တော်အတွက်ရွေးကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောတနက်နေ့ပြစ်ခတ်လုံခြံတပ်ဖြတ်ခံရရတဲ့အတွက်နယ်မြေတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးအခြေအနေပေါ်ဒေသခံတွေကြားမေးခွန်းထုတ်လာနေတာပါ။ရှမ်းပြည်နယ်ကြောင်မဲလိုအညိုရောင်နယ်မြေအဆင့်ရှိတဲ့နယ်မြေတွင်းမှာ တရားဥပဒေစိုးမိုးမှုရှိဖို့ဆိုတာနိုင်ငံရေးအခြေအနေကောင်းနေဖို့လိုသလိုဘယ်အဖွဲ့အစည်းမဆိုဒီမိုကရေစီလမ်းကြောင်းနဲ့တွေ့ဖယ်တဲ့လောက်ရတဲ့မလုံသင့်ဘူးလို့ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်ဝင်းကတုံ့သက်ပါတယ်
။သူတို့အကြံပြုရှင်တာကတော့ဘယ်အဖွဲ့အစည်းမဆိုဒီဒီမိုကရေစီလမ်းကြောင်းနဲ့ဆန့်ကျင်တဲ့အရာဆိုရင်မလုပ်တာအကောင်းဆုံးပါနော်။ဘယ်အဖွဲ့အစည်းမဆိုကျွန်တော်တို့ကတော့အဲ့လိုမျိုးပြောရှင်တယ်ဒီဒီမိုကရေစီအရာတို့ရွက်ကောက်အောင်မြင်ခဲ့တဲ့လူနော်ကျွန်တော်တို့ဘယ်သူမှလက်မခံနိုင်ဘူးပါနော်။ကျွန်တော်တို့ဒီကြောင်မဲဆိုလို့ရှိရင်တို့ကအညူရောင်နိုင်မြေအဆင်ရှိတာပေါ့နော်။အဓိကတော့နိုင်ငံရေးပါပဲ။နိုင်ငံရေးအခြေအနေကြီးကမကောင်းတဲ့ပြည်ကတော့ဒီတရားဥပဒေစိုးမိုးနိုင်ဖို့မလွယ်ဘူးလို့ကျွန်တော်တို့မြင်တာပေါ့
။နယ်မြေတည်ငြိမ်အေးချမ်းမှုနဲ့နိုင်ငံသားတို့ရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့တပ်မတော်အပါအဝင်လုံခြုံရေးပိုင်းဆိုင်ရာဝန်ကြီးဌာနတွေဘက်ကတာဝန်ယူမှုတာဝန်ခံဖြည့်ရှင်းကင်တွယ်မှုအားနည်းနေတဲ့အခြေအနေဖြစ်လို့ဒေသခံတွေရဲ့လုံခြုံရေးဟာစိုးရိမ်စရာအနေထားပါလို့ရှမ်းဒေသခံလူငယ်ဆိုင်တော်ဆိုင်ကပြောပါတယ
်။ဒီကြောင့်မဲ့လို့ဒေသမှာကနှစ်တိုင်းမတော်မကောလတိုင်းဒီပါလို့ဟိုစိတ်ခတ်မှုတွေတောက်လျှောက်ဖြစ်နေတာတာဝန်ရှိတဲ့လူတွေကလည်းဟိုလက်ပတ်ကြည့်နေတာလားဒါမှမဟုတ်မမိလို့ပဲတတိမထွက်တာလားတော့ကျွန်တော်တို့လည်းနားမလည်ဘူးလေနော်ဒီလုံခြုံရေးကအဓိကတော့နေလုံဝန်ကြီးမှတာဝန်ရှိတယ်လို့ကျွန်တော်တို့မြင်တယ်လုံခြုံရေးပိုင်းကိုတာဝန်ယူရတဲ့ဒီအထူးသဖြင့်တက်မတော်ပေါ့နော်တက်မတော်ကအရတအစိုးရလက်အောက်မှာမရှိတဲ့အခါကျတော့အရတအစိုးရရဲ့အာဏာတည်ရောက်မှုမရှိတော့ဘယ်သူပြေးပြီးတော့ဒီအကူလိုအကူအမတော်မသိဘူးရအဲ့လိုမျိုးဖြစ်နေတာဒီလိုလိုတူပဲ
ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာတော့အကြောင်းမဲညွန့်နယ်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ရဲ့နိုင်ရေးစာပနာကျင်းပပြီးတော့နိုင်ငံရေးအင်အားစုတွေနဲ့ဒေသခံတွေလိုက်လံပို့ဆောင်ကြပါတယ်ဒီသိဆုံးမှုပေါ်မှာဝန်ထဲချောင်းကိုလည်းအကြောင်းမဲညွန့်နယ်တအောင်ပလောင်မျိုးသားပါတီ TMP ဘက်ကလည်းဝန်ထဲချောင်းတံဝင်လာပေးပို့ပါတယ်ဒီကျန်းဖတ်လို့ရပေါ်အပြင်းထန်ရှုံချသလိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်မှုတိုင်းရင်းသားတွေနဲ့လက်တွဲတည်ဆောက်နေချိန်မှာယုံကြည်မှုမပြတ်ယွင်းစေရေးအဖြစ်မှန်ကိုတရားဝင်မဖော်ထုတ်ခင်ထင်ကျေးပေးပြောဆိုတာတွေမလုပ်ကြဘူးရှမ်းပြည်နယ်ရွေးကောက်ပွဲအောင်နိုင်ရေးကော်မတီဘက်ကလည်းနိုဝင်ဘာလ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာမြစ်တာရက်ခံထားပါတယ်ရှင်ကျွန်မဆုမွန်ပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲမှာအာနာယာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးစလုံးအနိုင်ရခဲ့ပါတယ်။ရန်ကုန်တိုင်းပပဲတားမြို့နယ်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ဦးစီတူမောင်ကတော့ဘာသာရေးလူမျိုးရေးခွဲခြားဆက်ဆံလို့တူတဲ့ကြားနိုင်ငံရေးအရာဖြတ်တန်းရတဲ့စိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ရဲကောက်ခံကိုစလဲဦးစီတူမောင်ကိုတွေ့ဆုံမေးမြန်းပြီးဒီတပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန့်မှာတင်ပြပေးပါမယ်။ကျွန်မအကနွန်ပါကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့တယ်ဒီ2020ရွေးကောက်ပွဲမှာလည်းဝင်ပြိုင်ပြီးတော့အနိုင်ရခဲ့တယ်ဆိုတော့အဓိကပထမဆုံးဘာတွေလုပ်မယ်လို့စဉ်းစားထားလဲကိုစီတူမောင်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ယုံကြည်လဲ
ကျွန်တော်တို့ကမ်ပိန်းမျက်စိကလေးတွေပြီးတဲ့အခါမှာကျွန်တော်ဖြစ်နိုင်တဲ့နေရာလုပ်နိုင်တဲ့အခြေအနေကိုကျွန်တော်ဆက်လုပ်မယ်ဆိုတော့ဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်တို့ထပ်ပို့ပြီးတော့ဘယ်သူမှမသိနိုင်ဘူးဆိုတော့ကျွန်တော်တမ်းမဲ့ message ပို့ပေးတယ်နောက်အခုကကျွန်တော်ဖွင့်ရုပ်ရဲ့ကျွန်တော်ဖွင့်ရုပ်ရဲ့မူဝါဒနဲ့နိုင်ငံရေးမှန်တယ်ကျွန်တော်ဆောင်ရမယ်ဆိုတော့ကျွန်တော်ပြောခဲ့ပါတယ်နောက်တစ်ချက်ကကျွန်တော်တို့ယုံကြည်တာဒီနိုင်ငံသားတိုင်းနိုင်ငံသားတိုင်းဟာဥပဒေရဲ့ရှေ့မှောင်မှာအလုံးဟာဂျန်လူနီနာဖျင်ရှိရမယ်ဆိုတော့ကျွန်တော်ယုံကြည်တယ်ဒီမိုကရေစီနဲ့ဆန့်ကျင်တဲ့အမိန့်ညွှန်ကြားချက်တွေဒီမိုကရေစီစနစ်နဲ့ဆန့်ကျင်တဲ့ဥပဒေရှိနေဦးမယ်ဆိုတာပယ်ဖက်ဖို့ကိစ္စဟလာပြန်ပြီးတော့ဟိုပြင်ဆင်မှုကိစ္စတွေကဒါအလွတ်တော်နိုင်ငံလမ်းကြောင်းအရေးဆောင်ရတော့မယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်နောက်တစ်ချက်ကကျွန်တော်ဗဗဲတန်းမြို့နယ်ပြည်သူတွေကိုကျွန်တော်ဘာလုပ်ပေးမယ်လို့ကျွန်တော်ပြောတာအထက်ဘယ်နဲ့မှဘာလိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအတန်နေနားထောင်ပြီးတော့ကျွန်တော်တို့အနေနဲ့ဒီအတန်တွေကိုပဲကိုးစားပြုပြီးတော့မေကွန်မင်းမြန်းတာအစိုးတင်သွင်းတာနဲ့ကျွန်တော်တို့လွတ်တော်နိုင်ငံရေးလမ်းကြောင်းမှာပါဝင်ရမယ့်ဟာတွေကိုကျွန်တော်ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်ဒီကရီပေးစကားပြောကြမယ်ပေါ့နော
်ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ဖို့ပြင်ဆင်စ조사ခဲ့တယ်မွတ်စလင်ကိုစလဲတယောက်အနေနဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အပေါ်ဘယ်လိုခံစားမိလဲ
ပထမဆုံးပြောချင်တာကကျွန်တော်မွတ်စလင်အမှန်မဟုတ်ပါဘူး။မွတ်စလင်ဆိုတာကတော့ဒါဘာသာတရားတစ်ခုကိုယုံကြည်လို့အစ္စလာမ်ဘာသာကိုယုံကြည်တဲ့လူမွတ်စလင်လို့ပြောတာပါနော်။ဆိုတော့ကျွန်တော်က candidate ကမွတ်စလင် candidate မဟုတ်ပါဘူး။ကျွန်တော်ဟာ NLD candidate ပါ။အဲ့ဒီ NLD candidate ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကျွန်တော်ပေါ်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘက်ကိုပြောင်းလဲစေဖို့အတွက်ကိုဖွဲ့ချုပ်ရေးချင်တဲ့ဆန္ဒမှလည်းထုတ်ပြန်တာဖြစ်တယ်။အဲ့တော့ဗဘဲလမ်းမြို့နယ်ကကိုယ်စားလှယ်လောင်းပြေဝင်ရောက်ရှင်တိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲလမ်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာကရင်ရခိုင်တိုင်းရင်းသားအားလုံးရဲ့ဒီမှာနေထိုင်နေပြည်ပပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရမှာဖြစ်တယ်။ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတဲ့လုပ်တဲ့နိုင်ငံရေးအမှုအင်မတန်ကျင်းကျောင်းတဲ့နိုင်ငံရေးဖြစ်တယ်။အဲ့ဒါကိုကျွန်တော်လုပ်တာလက်ဆိုင်ကျွန်တော်တို့တစ်လျှောက်လုံးနိုင်ငံရေးဘဝကိုဖျက်ဆီးခဲ့တာမှလည်းကျွန်တော်တို့ကဘာသာဝင်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖျက်ဆီးခဲ့တာမဟုတ်ကျွန်တော်ကနိုင်ငံသားတယောက်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖျက်ဆီးခဲ့တာဖြစ်တယ်။ကျွန်တော်နိုင်ငံကိုဘယ်လိုပြုမြင်ပြောင်းလဲရေးမှာထားပါတော့ကျွန်တော်အစ္စလာမ်ဘာသာဝင်ဖြစ်တယ်။အစ္စလာမ်ဘာသာဝင်ဟာတဦးဟာနိုင်ငံရဲ့ပြုမြင်ပြောင်းလဲရေးမှာလည်းကျွန်တော်တို့ဟာကျွန်တော်လူဖွဲ့ကြီးကလူဆွာအရင်းမြစ်ကအကျိုးပြုနေတယ်ဆိုတဲ့စိတ်သက်နဲ့ကျွန်တော်ဖျက်ဆီးခဲ့တာ။ဒီကျွန်တော်တို့ရဲ့လူဆွာအရင်းမြစ်ဒီတိုင်းပြည်ကိုတင်းင်းင်းနဲ့အကျိုးပြုနေတယ်ဆိုတော့ပဲကျွန်တော်တို့ပေါ်လွင်နေတယ်ဒါပဲ။ဆိုတော့ဘာသာတရားဆိုတာကကျွန်တော်ဒီမှာထပ်ပြောပါမယ်။ဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမူရတယ်မှာကျွန်တော်ပါလာမပေါ့ကျွန်တော်စိတ်လည်းမုန်လာအောင်အဲ့ဒါကြောင့်ကျွန်တော်တို့ဖြောင်းပြောင်းတန်တန်နဲ့နိုင်ငံအရေးကိုကျွန်တော်လုပ်တယ်ဆိုတော့အဲ့ဒီမှာဒီလူဖွဲ့စည်းမှာကျွန်တော်ရှိနေတဲ့လူဖွဲ့စည်းမှာပို့ပြီးတော့ခွဲခြားဆက်ဆံခံနေရတဲ့လူဖွဲ့စည်းရှိမယ်နှိမ်ချစော်ကားခံနေရတဲ့လူဖွဲ့စည်းရှိနေမယ်ဆိုရင်အဲ့ဒီအတွက်ကျွန်တော်ပို့ပြီးတော့အားစိုက်ဖို့လည်းကျွန်တော်ပူတောင်းအောင်ရှိတယ်ဒါဟာဟိုဒီမိုကရေစီအခွင့်အရေးစိတ်တုံးနေတဲ့ဟာကိုကျွန်တော်တို့ကျိုးပန်းဆောင်ရွက်ဖို့ဆိုတာဟာတွတ်တော်နိုင်ငံရေးဆိုတဲ့အခန်းကဏ္ဍအနေနဲ့ဆောင်ရွက်မဲ့တာဝန်ရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်
NLD ကိုကိုစားပြုပြီးတော့ရွေးချယ်ခံရတဲ့ပထမဆုံးမွတ်စလင်ဘာသာဝင်တွေဖြစ်တဲ့အတွက်မဲဆွယ်ပွဲကာလတွေအတွင်းမှာအခက်အခဲရှိခဲ့လား
ရှိခဲ့တယ်ဗျအများကြီးရှိခဲ့တယ်ကိုဗစ်ကာလမှာမဟုတ်ဘူးကိုဗစ်ဒီကိုယ်စားလှယ်လောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်ခက်ခဲစိတ်ပေါ်မှုအများကြီးကြုံရတာဘာကြီးကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလူသတင်းတောက်ဗောနော်မတရားတပ်ဖြတ်ခံရတဲ့အလူသတင်းတောက်ကူပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းဒီမှာတက်ခဲ့ဘူးတယ်ဆိုတော့တရင်သူတွေမာတွေတို့လောက်ကြခံရရှိတယ်။နောက်တစ်ချက်နောက်တစ်ချိန်ကျတော့ဒီဘာကအကြောင်းတွေပေါ့ဘုန်းတော်ကြီးညပညာရေးအကြောင်းတွေကိုစီတူမောင်ကဖျက်သိမ်းဖို့ကြိုးစားပြီးတော့ RDB စာဟုပညာရေးစနစ်ထဲမှာတင်ကြဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2015ပညာရေးပြုဝင်ကောင်းလေးလှူဆောင်မှုကာလကိစ္စတစ်ခုကဒါတရင်သူတွေမာနဲ့လုပ်တာပါ။အဲဒီကာလကျွန်တော်ကဘုန်းတော်ကြီးညပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါပြည်တဲ့ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရှိတို့စနစ်တစ်ခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတစ်ခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့လေကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလုတ်ကြံပြီးတော့ဗောနော်တရင်သူ့တရင်မအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းတယ်နောက်ဆုံးကြုံလိုက်ရတာကတော့ကျွန်တော်ဗာကြုံလိုက်ရလဲဆိုတော့အခုဒီမင်းကင်းတို့တော်ကိုယ်စားလှယ်လောင်းဦးမောင်မြင့်ဗောနော်ဒီခိုင်မျိုးပါတီကဦးမောင်မြင့်ကနေပြီးတော့သူ့ရဲ့မဲဆွယ်စကားတစ်ခုမှာသူကအမျိုးသားမျိုးစီအဖွဲ့ချုပ်ဟာကလာကိုနေရာပေးထားတယ်ဆိုတဲ့အားမျိုးပေါ့နော်စီတူမောင်ဆိုတဲ့ကလာပပေးနှန်းကဒီကလာလေးကိုနေရာပေးထားတယ်သူတို့40ကျော်တောင်သူတို့ယာထားတယ်ဒီကိုစလေကြီးထဲမှာပါတယ်ဆိုတော့အချက်လက်မားတွေပေါ့နော်အဲ့လိုအချက်လက်မားရင်းနဲ့လည်းဒါဘာသာရေးလူမျိုးတွေနဲ့တိုက်ခိုက်တာကိုရှိတယ်ဆိုတော့ကျွန်တော်ကဟိုကျွန်တော်တို့ဒီရွေးကောက်ပွဲဥပဒေမှာကကျွန်တော်နားလည်တာကဒီဘာသာရေးလူမျိုးကြီးဟိုအကြောင်းပြပြီးတော့မဲဆွယ်စီရင်ဝင်မရှိပါဘူးဒါပေမဲ့အဲ့ဒီဟာကကျွန်တော်ဟိုကြုံလိုက်ရတဲ့ဖြစ်ပြပေါ့နော်နောက်တစ်ချက်ကတော့ဟိုအကန့်အသတ်ရှိတဲ့နောက် challenge တစ်ခုကတော့အကန့်အသတ်တစ်ခုရှိတဲ့ကျွန်တော်တို့ဟိုကိုဗစ်ကာလရဲ့စီးရုံးလှူရှားမှုကကျွန်တော်တို့တော်တော်ဟိုစိန်ခုံမှုအစ်စ်တွေနဲ့ပုံစံအစ်စ်တွေနဲ့ကျွန်တော်တို့အားလုံးဒီရွေးကောက်ပွဲမဲဆွယ် campaign ကိုပုံစံတစ်ခုပြောင်းပြီးတော့ကျွန်တော်တို့လှုပ်ရှားလိုက်ရတာပေါ့နော်အဲအဲ့ဒါတွေကျွန်တော်ကြုံရပါတယ
်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးဘာသာအစွန်းရောက်လှုပ်ရှားမှုတချို့အပေါ်ကိုစီတူမောင်ဘလိုမြင်လဲရှေ့ဆက်ပြီးဘလိုကင်တွယ်လှုပ်ဆောင်ဖို့လိုတယ်လဲ
ဆိုတော့ဒီနိုင်ငံမှာဟိုပြီးခဲ့တဲ့2015ကာလတုန်းကအားလုံးလည်းသိပါတယ်အမျိုးသားရေးအမိခံတက်ကြွလို့ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးတွေကိုခြေခံပြီးတော့စုပူလှုပ်ဆောင်မှုတွေလူကြီးလူတွေဖြစ်ပေါ်မှုတွေဒါတွေရှိခဲ့ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝမ်းနဲ့ကြရပဲကျွန်တော်တို့နိုင်ငံမှာမိဘုံတောက်ခဲ့တဲ့အခြေအနေတွေပြိပခါတွေတီယုံတွေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်တရင်လူတရင်မကြီးတောင်ဖြစ်ခဲ့တာဗျာဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးဥမာပေးရအောင်ရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါရုံကြီးကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနဲ့တူကိုကျွန်တော်တို့အတူတူကျွန်တော်တို့ခြိတတ်ခဲ့ကြတာအဲ့ဒါဟာဥဒိယတစ်ခုပဲရှိတယ်စနစ်ဆိုးတစ်ခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသနေတာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ်အားလုံးဟာခြေတမိုင်းတစ်ချောင်းမှာချစ်ချစ်ကြည်ကြည်နည်းနည်းနဲ့ကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတမိုင်းပေါင်းကိုကျွန်တော်ဆက်ပြီးထိန်းနေရမှာဒီအချိန်မှာလူမျိုးရေးပါတယ်အဖြစ်ကြုံနေတို့အတွက်ကိုသွေးထိုးလှုပ်ဆောင်မှုအားလုံးဟာ ဥပဒေရပြည်ထောင်ရေးအရေးယူဆောင်ရွက်တင်တယ်။ပြီးခဲ့တဲ့ခေါက်ကလည်းပါတယ်ဒီလိုအတိုင်းအတာတစ်ခုတည်တာမြို့တော်မြို့ဖွဲ့စည်းကနေပြီးတော့ဒီဘာသာရေးလူမျိုးနဲ့ပတ်သက်ပြီးတော့လှုပ်ဆော်တယ်လို့ဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်။တည်ငြိမ်အေးချမ်းရေးကိုတိစောက်မှုဥပဒေစိုးမှုကို peace ဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့ချက်ပေါ့နော်။ဒါတွေကပြန်ပြီးတော့ဟိုတစ်ဆောင်လုံးကြည့်လို့ဟိုတစ်ဆောင်လုံးဖြစ်ခဲ့တဲ့ဗတင်းတွေကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒါအဖြစ်ရတယ်ပြန်တုံးတက်မယ်ဆိုတာအလုံးအင်မတန်ပေါ်လွန်တယ်လို့ပြောလို့ရပါတယ်။ကျွန်တော်တွေ့ရုံရပါတယ်ကျွန်တော်တီးနေငါနိုင်ငံကိုကျွန်တော်တွားရောက်ပြီးလေ့လာရခြင်းမှာကျွန်တော်ပေါင်းရဲ့ဥပါတီးနေငါနိုင်ငံမှာတမေကြားတဘုံနေနေပါတမေတိုင်းသားလက်နက်ကိုင်းဒီအဲ့သူတို့တွေနဲ့ဆွေးအဖွဲ့နဲ့ဖြစ်ခဲ့တဲ့ဒီဗင်တိတ်တော်တော်ဒီနှစ်ရှိလာတာဖြစ်ခဲ့ဥပါဆိုတော့အဲ့ဒီပြည်တွင်းစစ်အလုံးမျိုးသားတက်လက်တင်းရယူဘလို့တိဆောက်တယ်ဆိုတော့ကျွန်တော်လေ့လာရခြင်းမှာကျွန်တော်ပေါင်းရဲ့ရမှာတီးနေငါနိုင်ငံမှာဒီမျိုးသားတက်လက်တင်းရယူဒီဌာနဆိုလို့ထားပြီးတော့ဘာသာပေါင်းကိုလူမျိုးပေါင်းလို့ဆိုတော့သူတို့ dialogue center မျိုးတွေအဲ့လိုမျိုးတွေလို့ဖွင့်ပြီးတော့ဒီဘာသာဝင်တီတီခေါင်းဆောင်တီတီဒီ community leader တီတီဟာအဲ့ dialogue center မျိုးတွေမှာသူတို့လာရောက်ပြီးတော့အမြဲတမ်းတွေ့ဆုံကြတယ်ဆွေးနွေးကြတယ်တဘာသာနဲ့တဘာသာရဲ့ဘာသာရေးတရားဆိုင်ရာနှစ်သာရတွေသူတို့အမြဲတမ်းသူတို့တွေနေနဲ့ဆွေးနွေးဖြေရှားကြတယ်တည်နာလဲအောင်ကြိုးစားကြတယ်သူ့ဘာသာကိုလည်းပို့ပြီးတော့တည်လာတယ်တန်ဖိုးထားလာကြတယ်အဲ့တော့ဘာသာတရားဟာလူတွေရဲ့စိတ်နှလုံးသားကိုနူးညံ့တိမ်မွေးဖို့အတွက်ပဲတွန်တင်တယ်ဆိုတာကိုဒီဟိုအဲ့ဒီမှာပေါ့နော်ဟိုသူတို့ကောင်းကောင်းဒီရဲ့ဟိုအလေးကိုလုံနိုင်ခဲ့တယ်ပေါ့နော်သူတို့ရဲ့အစီအစဉ်တွေလုံနိုင်ခဲ့တယ်ပေါ့ဆိုတော့အဲ့ဒါလေးကျွန်တော်လွန်နေတဘောကြပါတယ်အဲ့တော့တီးနေငါနိုင်မှာလည်းတိတဲ့အတိုင်းပဲဟိုအဆုံးရောက်လှုပ်ရှားမှုတွေဒါရှိနေကြရှိနေကြတယ်ဗောဒါပေမဲ့ဟိုဖြစ်လာခဲ့ပြီဆိုလို့ရှိရင်တို့ကဖြစ်ရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုတို့ဆောင်ရွက်နိုင်ခဲ့ရဆိုတော့ဒါကျွန်တော်တို့သိရတယ်ဒါပေမဲ့ကျွန်တော်တို့ကလည်းဟိုအကန့်အသတ်နဲ့တီးရတဲ့အပြီးမှာဒါအဲ့ဒီကာလလေးလိုက်ကြီးတွားခဲ့ရတဲ့ဟိုအားမှာကျွန်တော်ရခဲ့တဲ့ရလာခဲ့တဲ့တွေ့ကြုံလေးတွေကတော်တော်အကျိုးရှိနေလို့ထင်တယ်ဗောကျွန်တော်လူဖွဲ့စည်းကိုနောက်တစ်ချိန်မှာဒီအခု interface လိုအားမျိုးတွေဗောနော်ဟိုဘာသာတရားချင်းတဟဇာတာဖြစ်ဖို့အတွက်ကိုလုပ်တဲ့အစီအစဉ်တွေမှာပဲဖြစ်ဖြစ်ပါပြီဘောနော်ဒါတွေကဟိုကျွန်တော်တို့ကောင်းကောင်းအသုံးချနိုင်တယ်နောက်တစ်ခုကဗဗေဒန်အတွက်ထူးခြားတာတစ်ခုကဗဗေဒန်ကတကယ်မှာဂျူတာစားပဲပြီးတော့ဟိန္ဒူခရစ်ယာန်ဗုဒ္ဓဘာသာရေးစနစ်အကုန်ရှိတာရှိတော့ဒီမှာကဘာသာပေါင်းလို့လူမျိုးပေါင်းလို့ဟာငင်းညံ့စွာနဲ့သူရှင်တွဲနေထိုင်ကြတယ်ဆိုတော့တမိုင်းကောင်းရှိပြီလားအဲ့ဒီအစင်လာကောင်းရှိပြီလားဒီမှာတဟဇာတာဖြစ်တဲ့လူဖွဲ့စည်းတစ်ခုကဗဗေဒန်ကအစံပြတယ်ကဲတော့ဘာပလိပကမှမရှိဘူးတခြားနေရာမှာအိုးတကယ်ပလိပကကြီးရှိနေခဲ့တယ်လို့ဗဗေဒန်ကတော့ငင်းညံ့နေနေတာအဲ့ဒါဟာအားလုံးကချစ်ချစ်ကြည်ညီညွတ်နဲ့နေကြတယ်ဆိုတဲ့စင်နာကောင်းကိုဆက်ပြီးတော့ထိန်းသိမ်းမှုတွေလည်းကျွန်တော်ရေကောက်ပွဲမှာအကြီးမားချက်တွေထားပြီးတော့လည်းရောက်ရှိနေတာဖြစ်တယ်။တချို့ကထင်တာကကိုစီဒမောအစ္စလမ်ဘာသာဝင်ဖြစ်လို့ဗဗေဒန်မှာဝင်ပြီးရှင်တယ်နေဆိုတဲ့ချက်ကအလွန်အမြဲတမ်းမှားပါတယ်။အဲ့ဒါအဓိကဗဗေဒန်ကကျွန်တော်ပြီးခဲ့တဲ့ OA interview မှာလည်းပြောခဲ့ပါတာ။ဗဗေဒန်ဟာဖြစ်သမိုင်းတစ်လျှောက်မှာလူလူလှရှားမှုတွေမှာမြို့လေကောင်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမြို့လေကောင်ရဲ့ကြီးတဲ့ဆန္ဒပြပွဲတွေတော်တော်များများဗဗေဒန်ပြည်သူတွေကလည်းကြီးကြီးခဲ့တာ။အဲ့တော့အဲ့မှာဘာတွေကြုံရလဲဆိုတော့ကျွန်တော်တို့ဒီခဏနေခံရတဲ့ကာလတွေတော့အနေဒီကားတွေခွင့်ပြီးကျွန်တော်တို့လုံခြုံမှုပေးခဲ့တာပါဒီဗဗေဒန်ပြည်သူတွေကျွန်တော်တို့မှာအဲ့ပြည်သူတွေပေါ့ကျွန်တော်အဲ့အတွေးတွေကျွန်တော်တင်တယ်အဲ့အတွေးတွေဆက်ချင်ပြည်သူတွေဆိုတော့အဲ့ဒီဟာကိုကျွန်တော်ဆက်ပြီးထိန်းနေတယ်ပေါ့လေပါဆိုလိုတာကဒီဗဗေဒန်မျိုးပါပြည်သူတွေအားလုံးနိုင်ငံရေးရေးချင်းမနေဘူးဆိုတော့ပြတယ်ဒီကလူတွေရဲ့နိုင်ငံရေးရေးချင်းအလုံးနဲ့မြင့်မာတယ်သူတို့ဟာသူတို့ကိုယ်တိုင်ချစ်တွေ့ခံစားခဲ့ရတဲ့သူတွေဖြစ်တဲ့သူတို့ရဲ့နိုင်ငံရေးရေးမြင့်မာတယ်ဒါကိုယုံကြည်လို့လည်းကျွန်တော်ဝင်ရောက်ရှင်းတယ်ဖြစ်တယ်ဒီနေရာမှာအဲ့ကြောင့်ကျွန်တော် particular အလောင်းဖြစ်ကျွန်တော်ဒီညအောင်အဆိုပြုတဲ့အခါမှာကျွန်တော်အဲ့ဒီအချက်လက်ကိုလည်းပါတီရဲ့ဒီကိုယ်စီလောက်အဆိုပြုမှလို့ပြောတာလည်းကျွန်တော်ဖော်ပြလာခဲ့တယ်ပါတီရဲ့လူရှိတယ်ပေါ့နော်
2020ရွေးကောက်ပွဲမှာဒီဗဗေဒန်မျိုးနယ်မှာအပြန်အဆန်တွေများပေမဲ့ကိုစီတူမောင်ကရွေးချယ်ခံခဲ့ရတယ်အနိုင်ရခဲ့တယ်ပေါ့ဆိုတော့ကိုစီတူမောင်ဘလို့များစူးစမ်းခဲ့တာရှိလဲ
အာကျွန်တော်ဒီမှာဝင်ရောက်ရှင်တန်းတော့ကျွန်တော်သတိထားမိရတယ်ပေါ့နော်မနေ့ခင်း6နာရီမဲယုံလေးစပြီးမခွင့်နေရမခွင့်နေရကျွန်တော်မနေ့4နာရီပဲ9နာရီလောက်ကျွန်တော်အောက်ရောက်တယ်အဲ့လေဆိုအဲ့မှာမဲယုံနေရှိမှလည်းလူတိုင်းကြီးတွေအများကြီးဖြစ်နေကျွန်တော်သတိထားမိတယ်။ဘာကြောင့်လဲသတိထားမိလို့ဒီမှာကတချို့ဟိုမဲဆန္ဒရှင်တွေမှာအစ္စလမ်ဘာသာဝင်တွေရှိတာပေါ့။အစ္စလမ်ဘာသာဝင်တွေကသူတို့ရဲ့မနက်ခင်းအာယုံဥပပြုမှုပြီးမှစူတောင်းဝတ်ပြုပြီးမှသူတို့အားလုံးဟာတက်တက်ကြွကြွနဲ့သူမဲယုံနေရှိမှလာရောက်တန်းစီနေတာတွေ့တယ်။အဲ့ဒီမှာသူတို့ဘာသာတရားနဲ့ပတ်သက်တဲ့အမှတ်တကြီးတာတွေပေါ့နော်။အကုန်လုံးအုပ်စုလေးဆောင်းနာကြရလဲတွေ့တယ်။တချို့အဲသူတို့ဥပဟိုတန်းတန်းစီစီလေးနဲ့ပေါ့နော်။အဲ့လိုဟိုကလေးလာရောက်ပြီးတော့ဖြစ်ကြတယ်။အဲ့မှာကျွန်တော်ဘာသွားသိရလဲဆိုတော့ကျွန်တော်သွားတဲ့ဒီမဲုံလေးလက်လေပြီးတော့ကြီးရှိတဲ့အခါမှာတို့ရဲ့မြုံဝန်းတွေထဲမှာကျွန်တော်တို့ကိုကျွန်တော်ဝေးထွေးတဲ့အကြည့်နဲ့ကျွန်တော်ကိုအားပေးထောက်ခံတဲ့အကြည့်ကိုကျွန်တော်အဲ့မှာကျွန်တော်ခံစားရပါတယ်တွေ့ရပါတယ်အဲ့မှာလည်းကျွန်တော်စိတ်ချလက်ချကျွန်တော်နိုင်လိမ့်မယ်ကျွန်တော်အဖွဲ့ချုပ်ကိုကျွန်တော်ယုံကြည်တယ်ဒီလူတွေကကျွန်တော်အဖွဲ့ချုပ်ရဲ့နိုင်ငံရေး image တွေကိုယုံကြည်တယ်အဲ့လိုပဲကျွန်တော်ကိုလည်းချစ်ထားကြတယ်ပေါ့နော်ဒီလိုကျွန်တော်ယုံကြည်ပြီးတော့ကျွန်တော်နိုင်ရခဲ့တာလို့ကျွန်တော်မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေး image တွေနိုင်ငံရေးဆိုင်ရာဟာလာဟိုမူဝါဒတွေကောက်ဝဲဆိုင်ရာစင်ညာစာနဲ့ဒါတွေကိုလည်းပြည်သူအထုတ်ပြန်စင်ညာလာပြီးဖြစ်တဲ့ကြောင့်ပြည်သူတွေကဒီပုံမှာယုံကြည်တယ်ကျွန်တော်တို့မဲဆွေတိုင်းလန်ဟောပြောတဲ့ခါမှာဒါတွေကိုကျွန်တော်ပြည်သူတွေရှင်းပြပြီးဟောပြောခဲ့တာဖြစ်တယ်ကျွန်တော်ရွေးကောက်ပွဲဆိုတာကနိုင်ငံတစ်ခုရဲ့အန်နီမကြီးမန်းချက်လည်းမဟုတ်ဘူးပန်းနိုင်လည်းမဟုတ်ပါဘူးရွေးကောက်ပွဲတစ်ခုဆိုတာကဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးတဲ့နိုင်ငံတိုင်းနိုင်ငံတိုင်းက ဈေးကောက်ပွဲဆိုတာက9နှစ်တစ်ချိန်9နှစ်တစ်ချိန်ဒါဖြတ်တန်းနေအောင်ဒါမှတ်တိုင်းဆိုတယ်ဆရုပ်ဗျာကျွန်တော်နိုင်ငံမှာကဒီလူခေါ်မလဲဒီဈေးကောက်ပွဲပြီးသွားလို့ရှိရင်လွတ်တော်နိုင်ငံကြီးဆိုတဲ့အချင်းချင်းတစ်ခုပေါ်လာမယ်အဲ့လိုပဲလွတ်တော်မြန်မာမှာရှိတဲ့ကျွန်တော်တို့အင်အားစုဒီဒီဟာလဲအဲဒီအခုတဘာပေါင်းညင်ထင်းသေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေလူရှင်တွေတကြွလှူရှားသူတွေနောက်ပြီးတော့ဟိုကလေးလူငယ်အမျိုးသမီးရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေဒီလိုရေးရပေါင်းဆောင်ရတာကိုစိတ်ပါဝင်စားစွာနဲ့တကြွလှူရှားနေတဲ့ရက်ဖက်ဖွဲ့စည်းနေတဲ့ရှိနေလိမ့်မယ်အဲ့လိုပဲဒီလွတ်တော်ရေးနိုင်ငံရေးမှာဆောင်ရွက်နေတဲ့လူတွေလည်းရှိနေလိမ့်မယ်အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်ဟိုအဖွဲ့တွေကလည်းလွတ်တော်ပြင်ပမှာသူတို့ရှိနေလိမ့်မယ်ဆိုတော့ဗျာအဲ့အင်အားစုအတီးတီးဟာကျွန်တော်တို့စုံမတ်တစ်ခုကိုရှာဖွေပြီးတော့ကျွန်တော်တို့လိုချင်တဲ့ Federal Democracyခရီးကိုကျွန်တော်ဆက်ပြီးတော့ရှောက်လန်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်အကောင့်ဘက်ကိုပို့ပြီးတော့ပြည်ဝင်ကြောင်းလေးကိုရောက်လာနိုင်မယ်လို့ကျွန်တော်ယုံကြည်တယ်။ဆိုတော့ရွေးကောက်ပွဲပြီးသွားပါပြီ။ကျွန်တော်ဖြစ်ခဲ့တာတွေအားလုံးရွေးကောက်ပွဲမှာခြံထားခဲ့လိုက်ပါမယ်။ကျွန်တော်ဆက်ပြီးမခေါ်လာပါဘူး။ဆိုတော့ကျွန်တော်အားလုံးဟာကျွန်တော်အားလုံးဟာရန်သူတွေမဟုတ်ပါဘူး။နိုင်ငံရေးရတယောက်နဲ့တယောက်သဘောထားအမြင်တွေမတူတာရှိမယ်။တူတာတွေရှိမယ်။ဒါတွေကိုကျွန်တော်တို့ဒါဟာဒါလေးအခုမတူတာတွေနဲ့ဒီမိုကရေစီရဲ့ဒါအရှင်ကြီးမှုဖြစ်တယ်။ဒီမိုကရေစီရဲ့အလှတရားဖြစ်တယ်။မတူခွဲပြားရတယ်။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေရဲ့အဆုံးဖြတ်ကိုခံယူပြီးတော့ကျွန်တော်တို့ဘသူ့ကို9နှစ်တာတာဝန်အနှင်းမိဆိုတဲ့ရွေးကောက်ပွဲရတယ်ပြီးသွားပြီဖြစ်တယ်ကျွန်တော်တို့အကောင်းဆုံးကျွန်တော်ဆက်ပြီးတော့ကျွန်တော်တိုင်းလက်တွဲပြီးတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်ကျွန်တော်ပြောပြရတယ
်မင်္ဂလာပါရှင်ဦးစီသူအောင်ကြီးရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်ကျင်းပပြီးသွားတဲ့2020ထွေထွေရွေးကောက်ပွဲကြီးရဲ့ထူးခြားချက်တစ်ခုကတော့မဲဆန္ဒနဲ့အတုံများမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ခြင်းပါပြည်သူ့လွှတ်တော်အတွက်15နေရာအမျိုးသားလွှတ်တော်အတွက်9နေရာပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်အတွက်32နေရာစုစုပေါင်း54နေရာရခိုင်နှုန်းအားဖြင့် 4.6 ရာခိုင်နှုန်းရှိတာမို့အထိုက်လျောက်များတယ်လို့ဆိုနိုင်ပါတယ်ဒီထဲမှာတိုင်းသားလက်နက်ကိုင်တွေအပြည့်ဝထိန်းချုပ်ထားတဲ့ဝနဲ့မိုင်းလာကမဲဆန္ဒနယ်15နေရာမှာမကျင်းပနိုင်တာတိတ်မထူးခြားပေမဲ့ရခိုင်ပြည်နယ်တွေကနေမြေအများအပြားကျင်းပနိုင်ခြင်းမရှိတာကတော့လွှတ်တော်အသီးသီးအတွက်ရခိုင်ပြည်သူတွေရဲ့ကိုယ်စားပြုမှုကိုအားနည်းသွားစေပါတယ်ရခိုင်ပြည်နယ်မှာမဲဆန္ဒနယ်စုစုပေါင်း64နေရာရှိတဲ့အထက်36နေရာမကျင်းပနိုင်တာမို့56ရာခိုင်နှုန်းအထိရှိနေပြီးအရေအတွက်များတယ်လို့ဆိုနိုင်ပါတယ်။ရွက်ကပွဲမကျင်းပနိုင်တာလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့နယ်မြေတည်ငြိမ်အေးချမ်းမှုမရှိဘူးဆိုတဲ့တင်ပြချက်ကြောင့်လို့ပြည်ထောင်စုရွက်ကပွဲကော်မရှင်ကဖြေရှင်းထားပါတယ်။အခုတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်လှုပ်ရှားနေတဲ့အေးရခိုင်တပ်ဖွဲ့ဘက်ကနေရွက်ကပွဲတွေကျင်းပပေးစီလိုတယ်လို့အစိုးရနဲ့တပ်မတော်ဘက်ကိုတင်ပြတောင်းဆိုမှုလုပ်လာပါတယ်တမရော်ဘက်ကလည်းဒီလိုတင်ပြလာတာကိုကြိုဆိုတယ်လို့ထုတ်ပြန်ထားတဲ့အတွက်သိမကြခင်ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲတွေကျင်းပနိုင်မလားဆိုပြီးမျှော်လင့်မှုတွေရှိလာပါတယ်ရခိုင်ပြည်နယ်နဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပ
ါရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်ကြည့်လာကြပါတယ်ဥပဒေအရကြားပြတ်ရွေးကောက်ပွဲတွေကိုလွတ်တော်ရဲ့ပထမတက်တန်းနဲ့ပြင်စမတက်တန်းတွေမှာမကျင်းပရဘူးလို့ဖော်ပြထားတာကြောင့်ရခိုင်ပြည်နယ်မှာကြားဖြတ်ရွေးကောက်ပွဲတွေလုပ်ဖို့အခု2020နဲ့2021ခုနှစ်တွေမှာကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။တချို့ဥပဒေရေးရာကျွမ်းကျင်သူတွေကတော့လက်ရှိရခိုင်ပြည်နယ်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့ကိစ္စလုံခြုံရေးကြောင့်ဖြစ်ပြီးလုံခြုံရေးအခြေအနေစိတ်ချရတဲ့ဆိုရင်ကြပ်ပြည့်ရွေးကောက်ပွဲမဟုတ်ပဲနောက်ဆက်တွဲအနေနဲ့ကျင်းပပေးရင်ဖြစ်နိုင်တယ်။အဲ့လိုကျင်းပပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရပေါ်မူတည်တယ်လို့ဆိုကြပါရယ်။ဒါတွေကဥပဒေရေးရာရှုထောင့်ကနေချိကပ်ကြည့်ကြတာပါ။တကယ်တကယ်ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခင်းအကျင်းဖြစ်နေဖို့လိုမယ်ဆိုတာကတော့ငြင်းပယ်လို့မရပါဘူး။ရွေးကောက်ပွဲကျင်းပနိုင်ဖို့သက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာဘလို့အခင်းချင်းမျိုးလိုအပ်တယ်လဲဆိုတာကလည်းလေ့လာကြည့်ဖို့ကောင်းပါတယ်။ဒါနဲ့ပတ်သက်လို့လက်တလောကိုဗစ် -19 ဖြစ်ပွားစေအခြေအနေအောက်မှာကျင်းပပြီးသွားတဲ့2020အထွေထွေရွေးကောက်ပွဲကိုပဲပြန်ကြည့်ရပါမယ်။ရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်အဓိကရွေးကောက်ပွဲကော်မရှင်ကအလုပ်လုပ်ရပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်ဟာချိန်ချောက်မှုကင်းကင်း NDA ကင်းကင်းသွားလာလှုပ်ရှားအလုပ်လုပ်နိုင်ရပါမယ်။
ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်အစီအစဉ်အတွက်ဆိုရင်တော့ ကော်မရှင်တစ်ခုတည်းအလုပ်လုပ်လို့ရတာမျိုးမဟုတ်ပါဘူးမဲဆင်ကိစ္စဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကဝိုက်ကူညီကြရပါတယ်ကျင်းပပြီးသွားတဲ့ယူကော့ပွဲကာလဟာကိုဗစ်ဖြစ်ပွားနေစေမှုကျန်းမာရေးဝန်ကြီးဌာနနဲ့ဝန်ထမ်းတွေရဲ့အကူအညီကိုလည်းရယူရပါတယ်ယူကော့ပွဲအတွက်နောက်ထပ်ရေးပါတဲ့သူတွေကတော့ပညာရေးဝန်ထမ်းတွေပါမဲယုံတွေမှာပညာရေးဝန်ထမ်းအများကြီးအသုံးပြုကြရပါတယ်ပြီးခဲ့တဲ့ယူကော့ပွဲနမူနာကိုကြည့်ရင်မဲယုံတွေအတွက်အထူးရဲတွေတောင်းနဲ့ချီခန့်ထားလုံခြုံရေးလုပ်ပေးကြရပါတယ်တချို့နေရာတွေမှာတပ်မတော်အကူအညီယူရတာမျိုးလည်းရှိပါတယ်။ဥပမာကချင်ပြည်နယ်ဘက်မှာဝေးလံခေါင်ဖျားနေရာတွေစီမဲဘုံတွေမဲလက်မှတ်တွေပို့ဆောင်ရေးမှာတပ်မတော်ရဟယင်တွေအသုံးပြုကြရတာမျိုးပါ
။ဒါတွေမကရွေးကောက်ပွဲဆိုတာပြည်ရင်းဒီပါလေးလာစောင့်ကြည့်သူတွေကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ပြုရပါသေးတယ်။ဒါကြောင့်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အဖွဲ့ဝင်တွေအပါအဝင်ကူညီမဲ့ပါဝင်မဲ့ဌာနဆိုင်ရာဝန်ထမ်းတွေလုံခြုံရေးဆိုင်ရာတွေလေ့လာစောင့်ကြည့်မဲ့သူတွေလွတ်လွတ်လပ်လပ်သွားလာလှုပ်ရှားချင်းချောက်မှုမရှိအလုပ်လုပ်နိုင်စောင့်ကြည့်နိုင်ကြဖို့လိုအပ်ပါတယ်ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေအမတ်လောင်းတွေပြိုင်ဆိုင်ကြတာမျိုးဖြစ်လေတော့ရွေးကောက်ပွဲဝင်မဲ့ပါတီတွေအမတ်လောင်းတွေအားလုံးနဲ့သူတို့ရဲ့ကိုယ်စားလှယ်တွေပါတီဝင်တွေဝင်းရံထောက်ခံကြသူတွေချင်းချောက်မှုကင်းကင်းအန်ဒီယေကင်းကင်းလွတ်လွတ်လပ်လပ်သွားလာလှုပ်ရှားစီးအောင်နိုင်ဖို့မဲဆွယ်နိုင်ဖို့မဲပေးတဲ့ဖြစ်စဉ်တွေမှာပါဝင်နိုင်ဖို့လိုအပ်ပါတယ်အားလုံးကိုခြုံပြီးပြောရရင်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုတာဟာတိုက်ပွဲတွေဖြစ်မနေုံအခြေအနေမျိုးလောက်နဲ့မလုံလောက်ဘူးဆိုတာပါပဲနမူနာအဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဝင်ပြီးပြိုင်ကြမယ့် NLD ရှမ်းပါတီတွေဖြစ်တဲ့ SNLD SNDP နဲ့ပြည်ခိုင်ဖြိုးစုစုပေါင်း၄ပါတီကတောင်းဆိုပေမဲ့တအောင်အမျိုးသားပါတီကတော့သူတို့ပါတီကို RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ကချိန်ချောက်ဟန်တားတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်စီကန့်ကွက်တိုင်ကြားမှုလုပ်ခဲ့ပါတယ်ပါတီအများစုကသဘောတူသည့်တိုင်ဝင်ပြိုင်မဲ့ပါတီတစ်ခုချင်းချောက်ခံရတာကြောင့်ရွေးကောက်ပွဲကော်မရှင်ဟာမိုင်းကင်မှာရွေးကောက်ပွဲကျင်းပပေးခြင်းမရှိခဲ့ပါဘူး။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကိုကြည့်လိုက်ရင် AMP ရခိုင်အမျိုးသားပါတီအားကောင်းတဲ့နေမျိုးတွေဖြစ်ပါတယ်။ရွေးကောက်ပွဲသာကျင်းပဖြစ်ခဲ့ရင်ရခိုင်အမျိုးသားပါတီကနေရာအများစုအနိုင်ရဖို့ဖြစ်နိုင်ခြင်းများသလိုရွေးကောက်ပွဲမကျင်းပနိုင်တဲ့အပေါ်ရခိုင်မျိုးသားပါတီရဲ့ဆုံးရှုံးမှုတနည်းရခိုင်နိုင်ငံရေးသမားတွေရဲ့ဆုံးရှုံးမှုအဖြစ်မှတ်ယူကြမှာလည်းဖြစ်ပါတယ်။အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အဲ့လိုအခြေအနေဖြစ်ပေါ်လာရတာဟာသူတို့တာဝန်မကင်းဘူးလို့ခံယူရင်အခုလိုရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတာဖြစ်ကောင်းဖြစ်နိုင်ပါတယ်
။ဒါပေမဲ့တကယ်တမ်းအရေးကြီးတာကအေးအေးရခိုင်တပ်ဖွဲ့အနေနဲ့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်စီတွားရလမ်းမှာအရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုတာကလည်းမြန်မာနိုင်ငံအတွက်ခေါင်းနဲ့ပန်းလို့ခွဲခြားလို့မရတာမျိုးဖြစ်တဲ့အတွက်ဒီမိုကရေစီဆိုတာကိုယုံကြည်ဖို့ဥပဒေတွေတိုက်ပွဲရဲ့အရေးကြီးပုံကိုနားလည်ဖို့လိုအပ်ပါတယ်ဒီလိုနားလည်မှသာရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲတစ်ခုအောင်မြင်လုပ်နိုင်မဲ့ရေကန်မြေကန်အခြေအနေမျိုးဖန်တီးပေးနိုင်မှာဖြစ်ပြီးနောက်ဆက်တွဲရွေးကောက်ပွဲမကျင်းပပြည်သည့်တိုင်အောင်တင့်တော်တဲ့ကာလမှာကြားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပနိုင်လိမ့်မယ်လို့ပြောလို့ရကြောင်း
ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တဲချစ်သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ရှင်ကျမတို့စီကို Messenger ကရေးလာတဲ့အစာတွေကိုတော့ခုနောက်ပိုင်းမှာတော်တော်များများလက်ခံရရှိတာပါနော်ဒီမှာခိုင်ဆိုတဲ့သောရရှင်ကမင်္ဂလာပါတဲ့ဟိုးရင်ကရေဒီယိုအစီအစဉ်ကိုဘယ်လိုင်းကလွှင့်မှန်းမသိလိုင်းကမမီတကြီးကြီးနဲ့အပေါ်ဆွဲအောက်ဆွဲရေဒီယိုပြက်လို့အမေဆူတဲ့အထိနားဆင်အားပေးခဲ့တာပါတဲ့အခုလိုမျိုးဖုန်းကလည်းကြည်လို့ရပြီဆိုတော့ပို့ပြီးတော့ကောင်းပါတယ်ဂျေစုတင်ပါတယ်အားပေးလျက်ပါဆိုပြီးတော့ကျမတို့အစီအစဉ်တွေထုတ်လွှင့်ပေးတဲ့အောက်မှာလာပြီးတော့မှတ်ချက်ရေးသွားတာပါမောင်ဆန်းယူဆိုတဲ့သောရရှင်ကတော့တရင်တွေတိုက်ရိုက်ထုတ်လွှင့်ပေးလို့ကျေးဇူးတင်ပါတယ်။ VOE ကြီးချက်မကအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဆိုပြီးတော့ရေးလာပါတယ်။မောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ကျမတို့စီကို Messenger ကနေစာရေးလာတာပါ။ဒီသောရရှင်က VOE ကိုနားဆင်အားပေးလာခဲ့တာ Radio ခေတ္တကအခုထိပါပဲဆိုပြီးတော့အခုလိုစာရေးလာပါတယ်
။ကျေးဇူးပါ VOE ရေ VOA သတင်းတွေကိုဟိုးနှစ်ပေါင်း20ကျော်ကလေးကရေဒီယိုမှာသူတို့တိတ်တိတ်နားထောင်ရင်းနိုင်ငံရေးလူမှုရေးစီရင်ဒီလိုသတင်းတွေကိုယုံကြည်စိတ်ချအားကိုးပြီးနားဆင်ကြတာပါအခုလည်း VOA ကိုအဓိကထားသတင်းစုံတွေမှတ်သားရင်းတချို့စိတ်ဝင်စားစရာတွေဆိုရင်ကော်ပီယူပြီးတင်လေးရှိပါတယ်ဒီအတွက်လည်းခွင့်ပြုပါလို့မေတ္တာရက်ခံတောင်းခံအပ်ပါတယ် VOA သတင်းဌာနကဘာတီသေးွေးတည်မြဲပြီးဝန်ထမ်းတွေအားလုံးလည်းကိုကြမ်းမှာစိတ်ချမ်းသာရှိကြပါစေဗျာ
ဟုတ်ကဲ့ပါဒီတော့ရှင်ကအခုတော့ကျမတို့ကို Facebook ကနေနားဆင်အားပေးနေပုံရပါတယ်နော် Messenger မှာစာရေးပို့လာတာပါအခုလိုမျိုးကျမတို့ရဲ့သတင်းတွေကိုထပ်ဆင့်ဖော်ပြရတယ်ဆိုတာကလည်းအဆင်ပြေပါတယ်ရှင်ကျမတို့ VA မူရင်းတင်ပြတဲ့အတိုင်းဒါကိုထပ်ဆင့် share လုပ်တာကအားလုံးကိုကျေးဇူးပါတယ်နောက်ထပ်တော့ရှင်ကတော့မောင်မောင်ဝင်းဆိုတဲ့တော့ရှင်မှာဒီတော့ရှင်ကလည်းခုနပြောသွားတဲ့ဒီ Radio Kit တွေကအားပေးလာပါတယ်ဆိုတဲ့တော့ရှင်တောင်မှသူနားဆင်လာတဲ့တက်တန်းကြပုံရပါတယ်နော်သူက VOE ကိုနားဆင်လာခဲ့တာနှစ်ပေါင်း50ရှိခဲ့ပါပြီ
ကျေးဇူးပါဗျာ VOE ကို1995ခုနှစ်အလို့သမားရေးခင်းနဲ့ဥတန့်ရေးခင်းចောင်းသားတွေဆန္ဒပြတဲ့အချိန်ကစပြီးတော့အားပြီးလာတာအခုချိန်ထိပါဒေါ်မင်းမြစ်စောဥက္ကမောင်ထီတို့အမှုထမ်းစဉ်ကလေးကအားပြီးလာတာပါ Japan National Radio နဲ့နားထောင်ရတာအဆင်ပြေပေမဲ့အခုဒီတရုတ် Radio တွေနဲ့နားထောင်နေရတာအဆင်မပြေပါဘူးအနည်းပတ်ဝန်းကျင်မှာ forward တွင်းနေလျင်ပဲဖြစ်ဖြစ်လက်စစ်ပေါင်းအိုးဒဲအိုးစတဲ့လက်စစ်ပလတ်ထိုးနေတာတွေရှိလို့ရှိရင်တပြည့်ပြည့်နဲ့မြည်နေလို့နားထောင်မရလို့စိတ်တူရသလိုအစ်စ်မမီတဲ့ရေဒီယိုတွေဆိုတော့တလုံးကြီးတလုံးဝင်နေရပါတယ်ဗျာ VOE ရဲ့လက်ဆောင်မဲရေဒီယိုမဲပေါ့လို့ရှိရင်ကောင်းပါပ
ါဒီတော်ရရှင်ကကျင်းနေစီမံကိန်းနဲ့မဝေးတဲ့ဒေတာကပေါ့တဲ့စကိုင်းတိုင်းဒေတာကြီးရေးမာပင်ခိုင်ဆလင်းကြီးမြို့နယ်ပေါင်းဝရွာကပါတဲ့ဟုတ်ကဲ့ဒီတော်ရရှင်ကကျမတို့စီကိုတော့ Messenger တုံးပြီးတော့စာရေးလာတာပါနော်အိုးအင်တာနက်ကနေနားထောင်နေဆိုရင်အဆင်ပြေပြီမဲ့လေဒီတယ်လီဖုန်းကအင်တာနက်ပေးရတဲ့အဖိုးခါတို့နောက်ပြီးတော့အင်တာနက်အဆင်မပြေတာတို့တွေဒါတွေရှိတတ်တာလည်းနားလည်ပါရဲ့ဒါကြောင့်မလို့တော်တော်ရှင်တွေတော်တော်များများလည်းနေကားနေပြီးတော့ရေဒီယိုကိုပဲအားကိုးပြီးတော့နားဆင်နေတော့ဖြစ်ပါတယ်ဒါမဲ့လေကျမတို့ကဒီအခုနှစ်ပိုင်းတွေတွင်မှာကျမတို့တော်တော်ရှင်တွေကိုရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးပါဘူးလို့ပဲကျမစိတ်မကောင်းစွာနဲ့ပြန်ကြားပေးခြင်းပါတယ်ရှင်ကျမတို့နှစ်ကုန်ပြီဆိုတော့တော်ရရှင်တွေကိုအမြဲတမ်းဒီပြက်ကြိန်လက်ဆောင်မပြတ်မကွက်ပေးတတ်ပါတယ်ဒါပေမဲ့ဒီနှစ်ပြက်ကြိန်တော့မှဒီနှစ်ကိုဗစ်ဟိုကပ်ဘေးဖြစ်နေတဲ့အတွက်ကြောင့်မို့ကျမတို့တွေလည်းဝန်ထမ်းတွေလည်းတယောက်မှရုံးကိုမတော်ရတာအခုဆိုရင်မလ3လပိုင်းတွေကစပြီးတော့အခု November 17လပိုင်းအထိဆိုရင်တော့ကျမတို့8လတောင်ရှိပြီဖြစ်ပါတယ်ဒါကြောင့်မို့တော်ရရှင်တွေအတွက်ဖြန့်ဖြူးပေးရမယ်ပြက်ကြိန်တွေတော့မှလက်ဆောင်ပေးလို့အဆင်ပြေပါမလားမသေးကြဘူးဖြစ်နေပါတယ်နော်ဒီတော့ရှင်ပြက်ကြင်တို့ခြင်းနဲ့ဆိုတော့ကျမတို့စီကိုစာရေးထားနိုင်ပါတယ်လိပ်စာလေးလှမ်းပြီးပို့ပေးထားပါနော်လောလောဆယ်မှာတော့ကျမတို့ဒီရေဒီယိုလက်ဆောင်ပေးတဲ့အစီအစဉ်မရှိသေးဘူးလို့ပဲထပ်ပြီးတော့ပြန်ကြားပေးကြပါတယ်ရှင်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကောမကြားရောက်နေပြီးတော့ညီမြမနိုင်ငံလဲတနိုင်ငံအပါအဝင်ဒီတော်တော်ကိုထိထိခိုက်ခိုက်ခံစားနေရတဲ့ကိုဗစ်ကပ်ဘေးဆိုးနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တချို့ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။ပထမအဦးဆုံးဒီကိုဗစ်ကာကွယ်ဆေးတွေ့ပါပြီဆိုတဲ့သတင်းအောက်မှာရေးလာတဲ့သတင်းရှင် Gates Archie ကတော့ဒီကိုဗစ်ကာကွယ်ဆေးဘယ်တော့လောက်လူတွေစီကိုရောက်မလဲစောင့်နေကြတဲ့အချိန်မှာကိုဗစ်ကလည်းကာကွယ်ဆေးမဟုတ်ရင်တော့မှကာကွယ်နိုင်တဲ့အရာတွေရှိပါတယ်ဆိုပြီးတော့ခုလိုမျိုးသူ့ရဲ့အတီကိုဝေမျှလာပါတယ်
။လူတွေကကိုဗစ်ကာကွယ်ဆေးဆိုတာထိုးရတဲ့ဆေးလို့မှတ်ယူထားကြပါတယ်တကယ်အမှန်ရှိပြီးသားကာကွယ်ဆေးကတော့၁နှာခေါင်းစည်းတက်ဆင်ရေး၂လက်ကိုမကြာခဏဆေးကြိုးပေးခြင်း၃၆ပေကွာနေထိုင်ခြင်း၄မလိုအပ်ဘဲနဲ့အပြင်သို့မထွက်ခြင်းအဲ့ဒီစည်းကမ်းတွေကသာကာကွယ်ဆေးတွေပါပဲဗျာ
ဟုတ်ကဲ့သူပြောသွားတာမှန်ပါတယ်နော်ဒီလောလောဆယ်ကာကွယ်ဆေးမရခင်အခြေအနေထိတော့ကျမတို့ဒီနှာခေါင်းစည်းတက်တာလက်ကိုဆေးတာဒါပေမဲ့လူတယောက်နဲ့တယောက်ခက်ခွာနေတာလူတွေအများကြီးတဲ့မှာဒီချိန်လုံးဟိုလမ်းသွားနေပြီးတော့ဒီကုဆတ်မှုပြန်ပွားအောင်မဖြစ်စေဖို့ကာကွယ်တာမျိုးတွေပေါ့နော်အဲ့လိုဟာမျိုးတွေနဲ့ကျမတို့တကူရီတကာရဒီကိုဗစ်ကုဆတ်မှုကိုရှော့ချကာကွယ်နိုင်တာအမှန်ဖြစ်ပါတယ်ဒီလိုကိုဗစ်ကပ်ဘေးကာလမှာနိုင်ငံအသီးသီးကနေပြီးအစိုးရတွေကသူတို့ရဲ့နိုင်ငံသားတွေပေါ်မှာဒီအကျက်အတဲတွေရင်ဆိုင်နေရတဲ့အတွက်ကြောင့်မို့စီးပွားရေးဖြေလျှော့မှုတွေလုပ်တာတွေထောက်ပံ့ကြေးပေးတာတွေရှိပါတယ်ဒီတက်မှာမြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံကလိုအပ်တဲ့အခြေခံလူရန်းစားတွေအတွက်ဆိုပြီးအစိုးရကနေပြီးတော့ဒီထောက်ပံ့ကြေးတွေပေးပါတယ်ကျွန်တော်တို့ VOE ကလည်းပေးရင်ပေးသလိုသတင်းတွေထုတ်လွှင့်ပေးပါတယ်နော်ဒီမှာတော်ရရှင်တယောက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ဆိုပြီးတော့ရခိုင်ပြည်နယ်ကနေစာရေးလာပါတယ်
မင်္ဂလာပါဗျော်ရဲကျွန်တော်ပြောပြစရာလေးရှိလို့ပါကျွန်တော်တို့ကရခိုင်ပြည်နယ်ရံပေမြို့နယ်လေးတောင်တိုက်နယ်ရွာထက်ရွာမှာနေပါလေခင်ဗျာအခုနောက်ဆုံးနိုင်ငံတော်ကထောက်ပံ့တဲ့ငွေ4000ကျပ်ကိုမိသားစုတန်းကိုပေးတယ်မရလို့ရှိရင်လေတိုင်ကျလို့ရတယ်ဆိုလို့ကျွန်တော်တို့ရွာမှာအင်ရှေ115အင်ရှိပါတယ်ဒါပေမဲ့အင်ရှေ40လောက်သာငွေ4000ရရှိပြီးကြံအင်မြောက်ကိုပေးလက်စီဒပလင်းကို1800အတိုင်းနှစ်ပုပေးပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကပေးတာမှာပေးလက်စီနဲ့ပတ်စံကိုအဲ့လိုခွေးချပေးတာလားဆိုတာကိုသိရှင်လို့ပါကျွန်တော်တို့လည်းခုရှင်ဒီထောက်ပံ့ကြည့်တရားမှမရဘူးပါဘူးခင်ဗျာ VOI ကနေတစိမ့်မေးပေးစီရှင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကစာရေးလာတဲ့တော်ရရှင်ဖြစ်ပါတယ်ရှင်တစိမ့်မေးပေးစီခြင်းပါတယ်ဟုတ်ကဲ့လေးလိုင်းကနေဖော်ပြပေးလိုက်ပါရနော်သက်ဆိုင်ရာအနေနဲ့ဒီကိစ္စကိုနည်းနည်းပြန်ကြည့်ပြီးတော့စုံစမ်းဂိုင်တွင်တင်နေထင်ပါတယ်ရှင်ကိုဗစ်ကပေးကြုံနေရတဲ့အချိန်မှာမြမအိန္ဒိယနိုင်ငံတွေအထူးသဖြင့်မလေးရှားတို့ထိုင်းနိုင်ငံတို့မှာရောက်ရှိပြီးပိတ်မိနေတဲ့ဒီမြမနိုင်ငံကရွှေ့ပြောင်းလုပ်သားတွေအများအပြားရှိပါတယ်။ဒီမှာမလေးရှားကဒီမြမနိုင်ငံသားတွေတော်တော်လေးကိုဒုက္ခရောက်တဲ့သတင်းတွေကိုလည်းကိုဗစ်ဆဖြစ်တဲ့ကတစ်ချိန်လုံးကြားနေရမှာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတော့ထွက်လာတဲ့သတင်းတွေကတော့ဒီမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့မြမနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရက်ပြန်ပို့ဖို့အတွက်မလေးရှားလူဝင်မှုကြီးကြပ်ရေးကပေးဆောင်ရတဲ့ဒဏ်ကြေးငွေကိုအာဏာပိုင်တွေကရှော့ပေါ်တက်မှတ်လိုက်တယ်ဆိုပြီးတော့သတင်းထွက်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းထုတ်လွှင့်ပေးခဲ့ပါတယ်။ဒီရောက်မှလာပြီးတော့ရေးကြတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေကိုပြောပြပေးခြင်းပါတယ်ရှင်
။မလေးရှားအစိုးရကခွင့်ပြုပေးရင်တောင်မှမြန်မာပြည်ဘက်ကတရားဝင်လေကြောင်းလိုင်းတွေဖွင့်ဖို့မသေးကြပါဘူး။နောက်ပြီးတော့စင်ကြီးတွေပေးအုပ်မှာပါကွာရန်တင်းစင်တာမရှိဘူးလို့ဘာလို့ညာလို့ပြောအုပ်မှာလေအခုလိုကယ်ဆယ်ရေးလေရင်နဲ့ပဲပို့ပေးမယ်ထင်ပါတယ်တပတ်တစ်ကြိမ်နှစ်ကြိမ်လောက်ပဲဖြစ်ဖြစ်ပို့မှာပြန်မဲ့သူတွေကများတော့အခုလိုပို့နေရင်2021ခုနှစ်ကုန်ထိတောင်ပြီးပြန်မထင်ပါဘူးဗျဒီမှနေဖို့ကြပြန်တော့တဲ့လောက်ကအဆင်မပြေတော့ပို့ဆိုးနေတာလေဖြစ်နိုင်ရင်လွယ်လွယ်ကူကူဖြစ်စေချင်တာပါ overstay သမားတွေဆိုရင်ပို့ပြီးတော့တော့အခက်အခဲရှိပါတယ်တွားရေးလာရေးကအဆပေါ့ဗျာ
သားတော်မလေးရှားမှာဒုက္ခရောက်နေကြတဲ့အလို့သမားတွေတဲကတည်းရောက်ကြော်ကြော်ဆိုရတော့ရှင်ရေးလာတာပါလေးကျွတ်မြင့်မို့ဆိုရတော့ရှင်ကတော့မလေးရှားအစိုးရကတရားမဝင်အလို့သမားတွေပြန်ဖို့ပြောတာတော့မှန်ပါတယ်တန်ကြီးအနည်းဆုံးဘလောက်ရေလို့တရားဝင်မချင်ညာသေးပါဘူးဒီဇင်ဘာလ3ရက်နေ့မှာတော့ဒီကြောင်ပြန်ဆွေးနွေးမယ်လို့ပြောပါတယ်ဒါကတော့သတင်းကိုစောင့်နေတဲ့မြန်မာလူသားတွေတဲကတည်းရောက်ရေးလာတာပါကိုလေးဆိုရတော့ရှင်ကတော့လေချောင်းတွေဖွင့်ဖို့လိုအပ်ပါတယ်။ကယ်ဆယ်ရေးနဲ့ဆိုဒီထက်ပိုပြီးတော့ကြာပါလိမ့်မယ်တဲ့။ဒုက္ခတွေအများကြီးရောက်ကြပါလိမ့်မယ်။အမြန်ပြန်ဖွင့်သင့်ပါပြီလို့ပြောလာပါတယ်။ဒီမှာပြောခဲ့သလိုပဲမက်လာရဲကအခုချိန်ထိကိုဗစ်ဖြစ်လို့အလုပ်ယုံနေရပိတ်တဲ့အတွက်ကြောင့်မလို့အလုပ်ကလည်းလုပ်လို့မရအိမ်ပိုးတော်မှဘေးစရာမရှိတက်တည်တဲ့လူတွေရဲ့သတင်းတော်မှကြားရမယ်ထင်ပါတယ်နော်။ဒါကြောင့်မလို့ဒီမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာတွေကမြန်မာနိုင်ငံကိုအမြန်ဆုံးပြန်ကျင်ကြတာဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ view တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်ကျေးဇူးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန့်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါကျင်ပါတယ်တဲ့ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင် down so tired, the Wela di so tired, and Nizong Yandu so that the chin in a pure bejamari, did the chin down hired during a to go out the Russian Alon the Taikan down in a man of Yale Marashi, Nasin Chibano.
ลูกจินนาด้วยกงตานี้อยู่ตัวบ้างงาตัวตะคูรอสู่จองไปแก่ไล่บ้างนอกตันตะยามาอัจฉะจองไม่ตีแต่ลูตาอวัจจุยชีตะเมียชีบาตะคูตาอติเตชาชาตีจีซวาฉิทาตะเมีย นอกจอกะเมทอเดทาสิโปไลตาอินาจิมาบซิตัมมูมะชีเดติทาโกเมเปียนเลกะนอลูยูปาชีตะเมียอะกุโปเอคาชีดูเยงโกซอกะทัวตัวบา Nerai, sao tu ne se pa pare, pa pa do chi ne de to le. Sana mne cho la je lo 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 la de, sana do pre o ta ba de, sen je yin na se chi ge. Ani zo yan tu ko ma chue da.
เวลาที่สุดท้ายในนี้ซ้องยันดูสรุปได้ทั้งหมดน่าสนใจจ้ะยาล่ะบ่မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရင်းရှင်ဖွင့်စာရင်းနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးကြများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့လဲတိုက်ရိုက်နားဆင်လို့ရပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရအောင်မကြည့်ရှုလိုက်ရအောင်ဆိုတော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ရဲ့ဝက်ဘ်ဆိုက်လေးဆက်က bambies.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်တော်ရှင်များအားလုံးရှင်နဲ့ချင်ပါရှင်မနာနဲ့တိတ်ခပ်ပြတ်ထွက်သွားပါ
မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ် VOA Mobile App အသစ်ကို Smartphone Android Phone Google Play နဲ့ iPhone Apple App Store VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်
ကိုနှစ်သက်ရာချိန်တိုင်းမှာလဲသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်အိန္ဒိယနိုင်ငံကရွာလေးတစ်ရွာမှာတော့ဒေဝါလီနေ့ကိုထူးထူးခြားခြားနောက်ချီးတွေပေါက်ပြီးဆင်နွှဲခဲ့ပါတယ်
ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗျာ။ခင်းနေကမ္ဘာစံချိန်များနေ့မှာစံချိန်တည်တင်လိုက်နိုင်တဲ့ဝေချောင်းကိုတင်ပြပေးပါမယ်။
ဖိလစ်နိုင်ငံလန်ဒန်မြို့က roller skate စီးသူ Tinook Orbit ဟာ skate နဲ့တမနစ်အတွင်းဂျွန်းအပတ်ရေ30ထိုးပြပြီးအများဆုံးဂျွန်းထိုးတဲ့စံချိန်တင်သွားတဲ့အပြင် e-skate လို့ခေါ်တဲ့ပြစစ် skate ပေါ်မှာတမနစ်အတွင်းအကျင့်80လှည့်ပြီးကမ္ဘာအများဆုံးလှည့်နိုင်တဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။ American Basketball အသင်း Harlem Globetrotters ကအားကစားသမားတွေကတော့55ပေ6လမအကွာအဝေးကနေလက်နောက်ပြန်ဘတ်စကတ်ဘောပစ်ပြီးခွင်းထဲကိုဝင်အောင်ပစ်နိုင်တဲ့အတွက်စံချိန်တင်သွားပါတယ်။နောက်တစ်ယောက်ကတော့ဘတ်စကတ်ဘောကိုလေထဲအမြင့်ပေ20ကျော်လည်နေအောင်ပစ်လိုက်ပြီးလည်နေတဲ့ဘောလုံးကိုလက်ချောင်းတွေပေါ်မှာပြန်ဖမ်းပြခဲ့ပါတယ်။တူနီယန်ကအသက်105နှစ်ကျော်အဖိုးအတူဖြစ်တဲ့ UT စင်းကတော့အသက်အကြီးဆုံးပါရာဂလိုက်ဒါပူးတွဲစီးသူဖြစ်လာပါတယ်။ဂျပန်နိုင်ငံကဟီချီကီအီကူယာမာနဲ့အန်ဂိုရာဆွန်ချိုတို့အကျွဲကလည်းကျိုးတစ်ချောင်းနဲ့စက္ကန့်30အတွင်းတစ်လက်စီအများဆုံးခုန်ပြနိုင်တဲ့စံချိန်ကိုတင်လိုက်ပါရယ်သူတို့နှစ်ဦး82ချိန်ခုန်ခဲ့ကြတာပါရှင
်အိန္ဒိယနိုင်ငံအနောက်တောင်ပိုင်းကကန္နာတကပြည်နယ်နဲ့တမီနာဒူပြည်နယ်အဆက်ကဂမ်တာပူရာရွာကလေးကတော့ဒေဝလီနေ့ကိုထူးထူးခြားခြားနောက်ချီးတွေနဲ့ဆင်နွှဲခဲ့ပါရယ်အဲဒီကရွာသားတွေဟာနောက်ချီးတွေနဲ့အချင်းချင်းပေါက်ပြီးဒီပွဲတော်ကိုဆင်နွှဲကြတာပါသူတို့ကိုကိုွယ်တဲ့ဖျားဘီရီရှာဝါရာဆာမီကနောက်ချီးပုံထဲမှာမွေးလာတယ်လို့ယုံကြည်လို့အခုလိုလှုပ်ဆောင်ကြတာပါနောက်ချီးကိုကင်တွယ်တဲ့အတွက်လဲယောဂတော်တော်များများကိုကုသနိုင်တယ်လို့ယုံကြည်ကြတာပါအိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်တချို့ဟာနွားနဲ့နွားကထွက်သမျှဟာတန့်စင်စေပြီးအမျက်တနိုးထားရမယ်လို့ယုံကြည်ကြတာပါအခုလိုနောက်ချီးနဲ့ပေါက်တဲ့ပွဲတော်ကိုတခြားရွာကလူတွေလည်းလာရောက်ဆင်နွှဲကြပါတယ်
ဘရာဇီးနိုင်ငံဆောက်ပါလိုမျိုးကလမ်းတွေပေါ်မှာဟယ်ရီပေါ်တာဆက်လမ်းရုပ်ရှင်တွေကလို့တပြက်စီးပြန်စီးနေသူနှစ်ယောက်ကိုတွေ့မြင်ကြရမှာပါသူတို့ကတော့အသက်39နှစ်အရွယ်ဖီနီရှာဆန်တက်စ်နဲ့အသက်28နှစ်အရွယ်အလက်ဆန်ဒရိုရူဆိုတို့ဖြစ်ပါတယ်သူတို့ဟာဘင်္ဂလုံးတက်စကူတာကိုတပြက်စီးပြန်ပုံစံတက်ဆင်ဖန်တီးခဲ့တာပါအစပိုင်းမှာတော့အနည်းငယ်လေးကျရမှာဖြစ်ပြီးသူတို့ရဲ့တပြက်စီးပြန်ဟာတစ်နာရီကို38မိုင်နှုန်းနဲ့သွားနိုင်ပါတယ်လုံးလုံးစေတော့သူတို့ကိုယ်ပိုင်အတွက်ပဲအသုံးပြနေပြီးနောက်ကျရင်အများပြည်သူအတွက်အချောင်းကိုဒေါ်လာ840ကျော်လောက်နဲ့ဈေးကွက်တင်ရောက်ချဖို့လဲစီစဉ်နေပါတယ်သူတို့ရဲ့ပစ္စည်းကိုအသုံးပြပြီး Harry Potter ရုပ်ရှင်တွေကလို့ Quidditch ကစားနည်းမျိုးကစားနိုင်လာဖို့လဲညွှန်လင်းထားကြပါရဲ့ရှင
်တောင်ကိုရီးယားနိုင်ငံမှာလူနှစ်ယောက်စီးနိုင်တဲ့ drone ယာဉ်ပြန်တစ်စီးကိုပြီးခဲ့တဲ့အပတ်ကတောင်ကိုရီးယားတည်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့ဆိုမျိုးတော်အစိုးရကပူးပေါင်းဆန်းသတ်ခဲ့ပါတယ်။ဒေါင်လိုက်အတက်အဆင်းလုံနိုင်တဲ့ဒီ drone ယာဉ် EH216 ကိုတရုတ်ကုမ္ပဏီ EHAN အဆောက်အဦပေါ်ကနေစတင်ပြန်တန်းခဲ့ပြီးအမြင့်ပေ150ကျော်လောက်ကနေဆိုမျိုးလယ်ကောင်ကို9မိနစ်ကြာဖြတ်ပြီးပြန်တန်းခဲ့ပါတယ်။ရဟတ်ယာဉ်ထက်စာရင်စူညံမှုနှုန်းနည်းပြီးအခုလိုလျှက်စစ်တပ်အားနဲ့ပြန်တန်းနိုင်တဲ့ယာဉ်ပြန်တွေဟာလမ်းပိတ်ဆို့မှုကနေတက်တာစေဖို့အတွက်လည်းဖြစ်ပါတယ်။2023ခုနှစ်ကစပြီးတော့ဒီ drone ယာဉ်တွေကိုမိသားနဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ရည်ရွယ်ထားပြီးတော့2025ခုနှစ်လောက်မှာတော့စီးပွားပြည့်အတွက်သုံးမယ်လို့စိုးမျိုးတော်အစိုးရကပြောပါတယ်ခင်ဗျာ
အနေနဲ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအော်ဒီအာရေဗျနိုင်ငံကအခုနှစ်ဥဆောင်ကျင်းပတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရေဗျဘုရင်ဆာမန်ကမနေ့ကဖွင့်လှစ်ခဲ့ပါတယ်။အင်တာနက်အွန်လိုင်းကနေဗီဒီယိုကတစ်ဆင့်ပြုလုပ်ခဲ့တဲ့မနေ့ကအစည်းအဝေးအတွင်းမှာဖွဲ့ဝင်နိုင်ငံတွေအားလုံးကကမ္ဘာလူမှုအတိုင်းအဝိုင်းတစ်ခုလုံးကို COVID-19 ကာကွယ်ဆေးဈေးသက်သက်သာသာနဲ့အနီးများရအောင်လုပ်ကြဖို့ကတိပြုပြောဆိုခဲ့ကြပါတယ်။ဂျမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကတော့ COVID-19 ကာယောဂါကိုတားဆီးနိုင်ဖို့အတွက်နိုင်ငံတိုင်းကာကွယ်ဆေးကိုဈေးသက်သာသာနဲ့ရနိုင်ဖို့လိုအပ်ကြောင်းဒါပေမဲ့ဒီကိစ္စအောင်မြင်ဖို့အတွက်ဆိုရင်အခုလောလောဆယ်ထည့်ဝင်ဖို့ဂရုပြုထားတဲ့ရန်ပုံငွေတွေကမလုံလောက်သေးပဲတစ်ကမ္ဘာလုံးတိုင်းတာနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။မေဂန်ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်တာဝန်ရှိသူတွေအနေနဲ့သမ္မတရွေးကောက်ပွဲရလဒ်ကိုအတည်ပြုနိုင်တယ်လို့ဖယ်ရိုတရားသူကြီးတူကစနေနေ့ကဆုံးဖြတ်လိုက်ပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ရဲ့ရွေးကောက်ပွဲရလဒ်ရဲ့အရဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပင်ဆယ်ဗေးနီးယားပြည်နယ်မှာမဲရီအတွက် 8,000 ကျော်နဲ့နိုင်ရထားတယ်လို့ဖော်ပြနေပါတယ်။အမေရိကန်ပြည်ထောင်စုဂျွန်ဆောက်ကင်တက်ကတို့ရဲ့ကိုရိုနာဗိုင်းရပ်စ်အရင်းမြစ်ဌာနကမှတ်တမ်းတွေအရတော့အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ခံရသူပေါင်းဟာစနေနေ့က12,000ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေအရပြည်ပမာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်လောမှာရာရဲဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOE အစီအစဉ်ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.